Welcome to the Voice of America in Burmese.
Mingla nya jan ma shin. VOA American tan ya 2015 khu ne February la 26 ya cha da re ni nya 9 nai ga ni 10 nai thi season dwe go American pi dong su myo do Washington DC ga ni dai yai thol lwin pe ni ba bi. Line meter 25 32 50 ne line lat meter 190 do ga ni phan yu na sin nai ma re shin.ကျမခွာညိုပါအခုကြာသာရင်းညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးပါပါ။ IS Islamic စစ်သွေးကြော်ရဲ့ဗီဒီယိုဂွေထဲမှာမျက်နှာဖုံးဆက်ခေါင်းဖြတ်တက်သူစစ်သွေးကြော်ဟာ Britain မှာနေချိုင်းနဲ့ MRC လို့သတင်းတွေမှာဖော်ပြပေးမယ်။လုံခြုံရေးတာဝန်ခံတွေကတော့အတည်ပြုမပေးကြပါဘူး။မြန်မာတပ်မတော်နဲ့ကိုကန်လက်နဲ့ကင်တပ်ဖွဲ့တွေကြားဒီကနေ့ကြာသပတေးနေ့မှာလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွာညိုရှင်
။ကောင်းပါပြီရှင်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့မြန်မာပြည်မှာလူခွင့်ရေးကိုလေးစားလိုက်နာပြီးအယက်သားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့တိုက်တွန်းချက်ကိုလူခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်တာနဲ့ပတ်သက်လို့
ကျွန်တော်တို့ဒီလူခွင့်ရေးချေပေါ်မှုတွေကနေရာတိုင်းမှာရှိနေတယ်နေရာတိုင်းမှာပြည်မြင်နေရပါတယ်တိုင်းပြည်မှာအားရကိုလည်းသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနေရာဖြစ်နေ
လူခွင့်ရေးချေပေါ်မှုဆိုင်ရာစုံစမ်းရေးကော်မတီအဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူဒေသတွင်းကအလုပ်သမားတွေရဲ့လှုပ်အားကအထူးရရှိရေးဒီမြန်မာအလုပ်သမားတွေရဲ့တောင်းဆိုချက်တွေဟာပြည့်လည်မှုမရှိသေးတဲ့အခြေအနေမြန်မာနိုင်ငံလူခွင့်ရေးကိုအကာအကွယ်ပေးဖို့ကုလသမဂ္ဂမဟာမင်းကြီးရဲ့တိုက်တွန်းချက်တခါဂျာမနီမှာကျင်းပနေတဲ့ရုပ်ရှင်ပွဲတော်မှာမြန်မာကားတကားပါဝင်ရှင်ပြိုင်ခဲ့တဲ့အကြောင်းတွေကိုနားဆင်ကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
် IS Islamic စစ်သွေးကြော်ရဲ့ဗီဒီယိုဂွေထဲမှာမျက်နှာဖုံးဆက်ထားတဲ့ခေါင်းဖြတ်တတ်သူစစ်သွေးကြော်ကိုပေါ်ထုတ်ပြောဆိုနိုင်ပြီလို့သတင်းတွေမှာဖော်ပြနေကြပါမယ်။လုံခြုံရေးဆိုင်ရာတာဝန်ခံတွေကတော့တေချာမှန်ကန်မှုရှိအောင်အတွက်တတိထားနေကြပါတယ်။ GHD John လို့နာမည်ပေးထားတဲ့ခေါင်းဖြတ်တပ်သူဟာအရက်ရှိပြီး British လေတံဝဲသူမိုဟာမက် MRC ဖြစ်မယ်လို့ယုံကြည်ကြောင်းသူ့ရဲ့တငယ်ချင်းတွေကပြောတယ်လို့ကြက်တပ်ပရင်းနေမှာသတင်းတွေကဖော်ပြကြတာပါ။ဒါပေမဲ့သူ့ကို MRC လို့ဥရောပထောင်လင်းရေးသတင်းရောက်ကွက်ကနေအတီးပြုတ်မပေးနိုင်တဲ့အပြင်ဇလန်ဟာအခုတည်းပို့ပြီးရှုပ်ထွေးနေတယ်လို့ပြောကြကြောင်းယောမာက VOA သတင်းတောက် Jamie Detmar ကပြောပါတယ်။ဗီဒီယိုဂွေထဲမှာတွေ့ရတဲ့GHD John ဟာအမေရဝတ်ဆံကိုဝတ်ဆံထားပြီးမျက်နှာဖုံးဆက်ထားတယ်လို့တနက်ထဲတဲ့အိတ်ကိုပခုံးနှစ်ဖက်တိုင်းလွှဲထားတာတွေ့ရပါတယ်။ American နဲ့ Britain အရာရှိတွေကတော့အခုလိုဘသူဘဝဆိုတာထုတ်ဖော်ပြောဆိုတာနဲ့ပတ်သက်ပြီးမှတ်ချက်တစုံတရာမပေးကြသေးပါဘူး။ MRC ဟာကူဝိတ်မှာမွေးဖွားသူဖြစ်ပြီး Islam ဘာသာကိုးကွယ်တဲ့ London ကအလဲအလက်တန်းစားလူဇန်စားတယ်မှာပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။သူတငယ်ချင်းတွေနဲ့အပေါင်းအသင်းတွေကတော့သူဟာတိတ်မကြခင်နှစ်တွေအတွင်းအာဖရိကနဲ့အရှေ့အလယ်ပိုင်းဒေသဘက်ကိုခရီးတွေထွက်ပြီးတဲ့နောက်ပိုင်းမှာစပြီးဘာသာရေးအဆွန့်ရောက်လာတယ်လို့ယုံကြည်ကြောင်းပြောကြပါတယ်။သူကဗြိတိရှ်လုံခြုံရေးတာဝန်ခံတွေကသူတို့စိတ်ဝင်စားတဲ့သတိထားမဲ့သူစင်းထဲမှာထည့်ထားပေးမယ်။အခုထိတော့သူဟာ MRC ဖြစ်ကြောင်းအတိမပြုပေးပါဘူး။
စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာ IS သွေးကြွားတွေပြန်ပြီးဆွဲဖမ်းဆီးသွားတဲ့ဒေသခံခရစ်ယာန်ဘာသာဝင်ပေါင်းအနည်းဆုံး220ရှိသွားပြီလို့ပြည်ထောင်အခြေစိုက်စီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရယ် IS တွေဟာသူတို့ထိန်းချုပ်ထားတဲ့ဟာဆက်ခါပြည်နယ်မှာပြီးခဲ့တဲ့3ရက်အတွင်းလူတွေကိုလိုက်လံဖမ်းဆီးနေတာဖြစ်တယ်လို့အဲ့ဒီအဖွဲ့ကပြောပါရယ် IS သွေးကြွားတွေအီရတ်မြောက်ပိုင်းနဲ့စီးရီးယားဘက်ကိုဖြန့်ကျက်လာချိန်မှာလူနည်းစုဘာသာဝင်တွေကိုအဓိကပစ်မှတ်ထားပြန်ပြီးဆွဲတပ်ဖြတ်တာမျိုးတွေလှုပ်လာခဲ့တာပါ IS တွေပြန်ပြီးဆွဲခဲ့တဲ့ဟာဆက်ခါနဲ့ကာမီရှယ်လီဒေတာကပြည်သူတွေဟာသူတို့အိမ်ယာတွေကိုဆွန့်ပြီးထွက်ပြေးနေကြတယ်လို့လူအခွင့်အရေးဖွဲ့ကပြောပါတယ်။အဲဒီဒေတာက IS တွေကိုအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ပေါင်းစုရဲ့လေကြောင်းတိုက်ခိုက်မှုအကူနဲ့ကတ်လူမျိုးသဘုံတွေကလည်းတိုက်ခိုက်နေကြတာပါ။ဖမ်းဆီးထားတဲ့ခရစ်ယာန်တွေကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံကဒီသတင်းပတ်အစောပိုင်းမှာတောင်းဆိုခဲ့ပါတယ်။ဘာသာရေးလူနည်းစုတွေကိုပြစ်မှတ်ထားတဲ့ IS အဖွဲ့ရဲ့နောက်ဆုံးလှုပ်ရက်ဟာသူတို့ရဲ့လွဲမှားတဲ့ယုံကြည်ချက်နဲ့လှုပ်ရက်တွေပေါ်လက်မခံကြသူတွေကိုလူသားမဆန်စွာပြုမှုလိုက်တာပဲဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်
။အီရန်နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့ယူဆချက်တွေဟာမှားယွင်းတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်နက်တန်ယာဟူကတော့အမေရိကန်အစိုးရနဲ့မဟာမိတ်တွေကအီရန်ကိုအလျှော့ပေးလိုက်ပြီးလိုက်ရောပြီးတော့နျူကလ িয়ার လင်းတွေမထုတ်နိုင်အောင်တားမြစ်ဖို့ဆိုတဲ့သူ့ရဲ့တန်နိဋ္ဌာန်ကိုလက်လျှော့လိုက်တယ်လို့သူ့ရဲ့ လီကုတ်ပါတီဝင်တွေကိုဘော်ဒူဖူးနေကပြောဆိုခဲ့တာပါဝန်ကြီးကယ်ရီကတော့အီရန်ရဲ့နျူကလ িয়ার ရေးဆွေးနွေးချက်တွေဟာအီရန်ကနျူကလ িয়ার လက်နက်အစီအစဉ်80မဆောင်ရွက်နိုင်အောင်ဟန်တားပြီးအစ္စရေးနိုင်ငံကိုပုံမလုံခြုံမှုရှိစေဖို့ဖြစ်တယ်လို့လွှတ်တော်ကျမ်းစာပေါ်တစ်ခုမှာပြောပါတယ်အခုချိန်အထိကိုဘက်ကလှုပ်ဆောင်နိုင်တဲ့ဘယ်နီလန်တစ်ခုမှမဆုံးရှုံးသေးတယ်လို့ပိတ်ဆို့တန်းခတ်မှုတွေပြန်ချပြီးလက်ရှိတဲ့ပို့ဆွန့်အောင်လုပ်လို့ရတဲ့အပြင်လိုအပ်ရင်စီးရင်နီးပါတုံးလို့ရတယ်လို့ဆိုပါတယ်ဒါအပြင်မစ္စတာနန်တယာဦးပေါ်ဝင်အီရန်နဲ့ဆွေးနွေးပွဲတွေပေါ်မှာဝေဖန်နေကြသူတွေဟာအီရန်နဲ့ဘာတွေဆွေးနွေးနေလဲဆိုတာကိုသိကြမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေဟာအီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုဂျွန်လမှာနောက်ဆုံးထားပြီးလက်မှတ်ရေးထိုးနိုင်မှုအတွက်ကြိုးစားနေကြပါတယ်
။ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်တာဟာယူကရိန်းနိုင်ငံအရှေ့ပိုင်းမှာငြိမ်းချမ်းရေးသဘောတူညီချက်အကောင့်ထဲပေါ်လာမှာကိုအနောက်နိုင်ငံတွေကမလိုလားဘူးဆိုတာပြလိုက်တာပဲလို့ရုရှားနိုင်ငံကပြောဆိုလိုက်ပြီးသူ့အပေါ်အေးအေးယူမှုတွေကိုကန့်ကွက်ကြောင်းအနောက်နိုင်ငံတွေကိုတုံ့ပြန်လိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေပေါ်ရုရှားဘက်ကဆက်ပြီးထောက်ပံ့မှုတွေမရဘူးဆိုရင်ပိုပြီးပြင်းထန်တဲ့အေးအေးယူတန်ခတ်မှုတွေချမှတ်သွားမယ်လို့အမေရိကန်နဲ့ဥရောပနိုင်ငံခေါင်းဆောင်တွေကချင်းချောက်ထားတာပါ။ဒီလိုချင်းချောက်မှုဟာတိတ်မကြခင်ကမှစတင်အသက်ဝင်လာတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုနှစ်ဖက်ကလေးစားလိုက်နာဖို့လူနေချိန်မှာလမ်းလွဲအောင်လုပ်လိုက်တာပဲလို့ရုရှားနိုင်ငံရဲ့ဝန်ကြီးစာဂေးလက်ဖရော့ကဒီကနေ့ပြောပါတယ်။မင်းစ်မြို့သဘောတူညီချက်မှာဖော်ပြရတဲ့အချက်တွေအကောင့်ထဲပေါ်ရေးကြိုးပမ်းကြတဲ့ကုလသမဂ္ဂဥရောပသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေဟာတကယ်တမ်းမှာတော့ဒီလိုလှုပ်ဆောင်ဖို့ဆန္ဒမရှိဘူးဆိုတာဖုံးကွယ်နေကြတာလို့သတင်းစာရှင်းလင်းပွဲမှာမစ္စတာလက်ဖရော့ကပြောသွားတာပါ။ပြီးခဲ့တဲ့3ရက်အတွင်းမှာသဘောညီဘက်ကတိုက်ခိုက်မှုတွေရော်သွားခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကပြောပေမဲ့မာရီပိုးစိတ်ကမ်းမြို့အပါအဝင်အစိုးရပြစ်မှတ်တွေကိုတော့သဘုံတွေဆက်လက်တိုက်ခိုက်နေတယ်လို့ဒီကနေ့ထပ်မံသတိပေးလိုက်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေကြားဒီကနေ့ကြက်သရင်းနေမှာလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်9နာရီကနေစတဲ့တိုက်ပွဲကအခုချိန်ထိဆက်လက်ဖြစ်ပွားနေတယ်လို့ NMDA ကိုကန့်တပ်ဖွဲ့ပြောခွင့်ရဦးထွန်းမြလင်းက VOA ကိုပြောပါတယ်။နေပြည်တော်ကထုတ်ပြန်တဲ့သတင်းမှာတော့ဒီကနေ့မနက်ပိုင်းကလောက်ကိုင်းကြီးမန်ချူးကြီးရွာနာမှာတပ်မတော်စစ်ကြောင်းနဲ့ကိုကန့်လက်နက်ကိုင်တွေကြားရင်ဆိုင်တိုက်ပွဲတွေဖြစ်ပွားပြီးကိုကန့်လက်နက်ကိုင်တွေဘက်ကဆုတ်ခွာသွားတော့မှုလိုက်လံတိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။မနေ့ကလည်းလောက်ကိုင်းအနောက်မြောက်ဖက်ချင်းရွှေဟော်နဲ့လုံထန်းရွာကြားနေရာမှာလောက်ကိုင်းနဲ့ကုန်းချမ်းချာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေကြောင့်ကိုကန့်ဘက်ကတအူးသေးဆုံးတယ်လို့မြန်မာတပ်ဘက်က၄ဦးကြဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။မြန်မာတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်သေဆုံးခဲ့ရသူက130ကျော်နေပြီဖြစ်တယ်လို့အိုးရင်ဆန့်ခွာထွက်ပြေးရသူကတောင်းနေချီရှိနေပြီဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲတွေမှာကိုကန့်ဘက်ကတရုတ်နိုင်ငံသားတွေဒါမှမဟုတ်တရုတ်ဂျေဆာစစ်သားတွေကူညီတိုက်ခိုက်ပေးခဲ့တယ်ဆိုရဲမြန်မာစစ်တပ်ဘက်ကဆွဆွဲချက်ဟာမဟုတ်မှန်ကြောင်းကိုကန့်လက်နက်ကိုင်ဖွဲ့ပြော့ခေါင်းဆောင်ဖြစ်သူဖုန်ချန်းရှင်ကမနေ့ကပဲညင်းဆိုလိုက်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာ1953ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့တလင်တမရသာအတူနေထိုင်ဆက်ဆံရေးတားမြစ်ထားတဲ့ဥပဒေကိုတောင်ကိုရီးယားတရားရုံးကပယ်ဖျက်လိုက်ပါတယ်။ဆယ်စုနှစ်နဲ့ချီလာတဲ့အငင်းပွားဝယ်ရာဒီဥပဒေကိုဖျက်သိမ်းဖို့ဖွဲ့စည်းပုံဆိုင်ရာတရားရုံးကဒီကနေ့မှ9မဲ2မဲနဲ့မဲခွဲဆုံးပြလိုက်တာပါ။လူမှုရေးဖောက်ပြန်တာကိုလူအတိုင်းဝန်းကြားမှာရှုံချလို့ရပေမဲ့လူတဦးချင်းရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ပေါ်နိုင်ငံတော်ကဥပဒေပြုပြီးထိန်းချုပ်တာမျိုးမဖြစ်သင့်ဘူးလို့သဘာပတိတရားသူကြီးဖက်ဟမ်ချွေကပြောပါတယ်။တားမြစ်ထားတဲ့ဒီဥပဒေအရလူ 9,400 ကျော်ကိုလွန်ခဲ့တဲ့6နှစ်အတွင်းတရားစွဲခဲ့ပေမဲ့ဥပဒေပြဋ္ဌာန်းချက်ပါအတိုင်းထောင်ချလိုက်တော့သိမ်းမရှိပါဘူး။ကြားမှဒန်းတူညီမာရေးအတွက်ဒီဥပဒေကိုပြဋ္ဌာန်းခဲ့တယ်လို့ဆိုပေမဲ့နောက်ပိုင်းတောင်ကိုရီးယားမှာယဉ်ကျေးမှုပုံစံပြောင်းလဲလာတာကြောင့်ဒီဥပဒေဟာခင့်နဲ့အန်ဝင်ခွင့်ကျမဖြစ်တော့ဘူးလို့ဆိုပါတယ်။ဒီဥပဒေဖျက်သိမ်းတယ်လို့ကြေညာလိုက်ပြီးနောက်ပိုင်းကွန်ဒွန်ဈေးကွက်မှာရောင်းအားတက်လာတယ်လို့ Unitas Korea ကုမ္ပဏီကပြောပါတယ
်။တရားမဝင်လက်နက်မှောင်ခိုသိမ်းဖို့စူးစမ်းခဲ့လို့ဖန်ခံခဲ့တဲ့မြောက်ကိုရီးယားသင်္ဘောကုမ္ပဏီတစ်ခုဟာ သူ့ကိုအေးအေးယူတန်းခတ်ထားတာတွေကိုရှောင်ရှားနိုင်မှုအတွက်သူ့ကုမ္ပဏီကတင်မောအများစုကိုနာမည်အသစ်ပြောင်းပြီးပိုင်ရှင်အသစ်ပြောင်းဖြစ်ခဲ့တယ်လို့ကုလသမဂ္ဂကအစိုးရခန်းစာမှာဖော်ပြထားပါတယ်။မြောက်ကိုရီးယားအတွက်အေးအေးယူတန်းခတ်မှုတွေကိုစောင့်ကြည့်နေတဲ့ကျွမ်းကျင်သူများအဖွဲ့ကရေးသားတဲ့ဒီအစိုးရခန်းစာထဲမှာမြောက်ကိုရီးယားဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချတားမြစ်ထားတဲ့သူ့ရဲ့နျူကလ িয়ার နဲ့ဝေဟင်ပစ်ဒုံးကျည်အစီအစဉ်တွေကိုဆက်လုပ်နေတော့ပဲလို့လည်းရေးသားထားပါတယ်။မြောက်ကိုရီးယားကိုလက်နက်မျိုးစုံနျူကလ িয়ার နဲ့ဒုံးကျည်ဆန်အနီးပညာတွေနဲ့ဇင်ကန်ပစ္စည်းတွေထုတ်လုပ်တင်သွင်းမှုနဲ့ပတ်သက်ပြီးကျေပြန့်တဲ့ကန့်သက်ချက်တွေချမှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီတားမြစ်ချက်တွေကိုမြောက်ကိုရီးယားဘက်ကနှီးမျိုးစုံရှာပြီးဆက်လက်လှုပ်ဆောင်လာမှုအတွက်စူးစမ်းနေတယ်လို့ဆိုပါတယ်။မြောက်ကိုရီးယားဆိုအပိုင်း OMM ပင်လယ်ရေကြောင်းစီမံခန့်ခွဲရေးကုမ္ပဏီပိုင်းတင်မောတဆင်းကို2013ခုနှစ်ကကျူဘာနိုင်ငံမှာလက်နက်တွေခိုးပြီးတည်ယူလာမှုနဲ့ပနားမားမှာဖမ်းဆီးရမိခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂလုံခြုံရေးကောင်စီကကုမ္ပဏီကိုအရေးယူတန်းခတ်ထားတာဖြစ်ပါတယ်။ OMM ကိုနာမည်မဲ့ဆင်းနဲ့ထည့်သွင်းလိုက်ပြီးလအနေငယ်ကြတိတင်မောကိုနာမည်ဝတ်တွေတက်ပြီးတုံးနေတယ်လို့နောက်ပိုင်းမှာတော့နာမည်အစ်တွေပြောင်းပြီးတခြားကုမ္ပဏီတွေဆီလွှဲပြောင်းပေးပြီးပိုင်ရှင်အစ်ဖြစ်နေဆင်းဝင်စေတယ်လို့အစိုးရခန်းစာကရေးပါတယ်
။ပြင်သစ်သမ္မတဖရန်ဆွာအော်လန်ဟာကြာသပတေးဒီကနေ့မှာဖိလစ်ပိုင်နိုင်ငံမလီနာမြို့တော်ကိုရောက်ရှိသွားပါပြီ။ဒါဟာပြင်သစ်သမ္မတတူရဲ့ဖိလစ်ပိုင်နိုင်ငံကိုပထမဦးဆုံးတရားဝင်သွားရောက်လည်ပတ်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ပြင်သစ်သမ္မတအော်လန်ဟာနှစ်နိုင်ငံကြားဆက်ဆံရေးတိုးမြင့်ဖို့ရွယ်ပြီးလာရောက်တဲ့သူ့ရဲ့နှစ်ရက်ကြာခီးစဉ်အတွင်းဖိလစ်ပိုင်သမ္မတဘန်နီနိုအာကွီနိုနဲ့တွေ့ဆုံဖို့စီစဉ်ထားတာပါ။မကြာခင်ကျင်းပတော့မယ့်2015ခုနှစ်ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံမတိုင်ခင်အခုလိုနှစ်နိုင်ငံခေါင်းဆောင်တို့တွေ့ဆုံရမှာကမ္ဘာရာသီဥတုပြောင်းလဲမှုအန္တရာယ်ကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုထည့်သွင်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်
နမေချောပေါ့ဆိုတော့မက်ဒေါနာဟာလန်ဒန်မြို့ကဖျော်ဖြေပွဲတစ်ခုမှာရုပ်ရည်ချေချောကျသွားလို့ပရိသတ်တွေအထိတ်အလန့်ဖြစ်ခဲ့ကြပါတယ်ဗြိတိန်နိုင်ငံကဂီတဆုပေးပွဲအခမ်းအနားဆုံးသက်ဖြစ်တခြင်းဖျော်ဖြေမက်ဒေါနာချေချောလဲကျသွားတာဖြစ်ပါတယ
်နောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းတွေထဲမှာတော့အရင်ဆုံးမြန်မာအစိုးရတက်နဲ့လက်နက်ကင်တပ်ဖွဲ့တို့ကြားမှာဖြစ်နေတဲ့တိုက်ပွဲတွေမှာတခြားတိုင်းရင်းသားတပ်ဖွဲ့တွေပါဝင်မှုရှိမရှိကိုကြည့်ကြရအောင်ပါမကြသေးခင်ကစတင်ဖြစ်ပွားခဲ့တဲ့မြန်မာတပ်ဖွဲ့နဲ့ကိုကန်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမှာ UWSA တပ်ဖွဲ့နဲ့မိုင်းလာဖွဲ့တို့ဟာကိုကန်တပ်ဖွဲ့ဘက်ကနေကူညီတိုက်ခိုက်ခဲ့တာမျိုးမရှိဘူးလို့ဒီကနေ့ညင်းဆိုလိုက်ပါတယ်ဖေဖော်ဝါရီလ26ရက်နေ့မှာနှစ်ဖက်အဖွဲ့ခေါင်းဆောင်တွေပြန်လည်ဆွေးနွေးပြီးတဲ့နောက်သမရဦးသိန်းစိန်စီကိုသူတို့ရဲ့သဘောထားထုတ်ပြန်ချက်ဒီကနေ့မှာပဲအရောက်ပို့ပေးသွားမယ်လို့လည်းဆိုပါတယ်အကြောင်းစုံကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
ဝါပြည်သူစီညီညွတ်ရေးအဖွဲ့ UWSA ရဲ့ပေါ်လီဘီရိုအဖွဲ့ဝင်တွေပန်ဆန်းမှဒီကနေ့ဆွေးနွေးခဲ့ပြီးတဲ့နောက်မိုင်းလာအဖွဲ့နဲ့ပူးတဲ့ပြီးမြန်မာတပ်တွေနဲ့ကုကံအဖွဲ့တွေကြားဖြစ်ပွားခဲ့တဲ့ပြစ်ခတ်တွေအတွင်းသူတို့အနေနဲ့ပါဝင်ပတ်သက်မှုမရှိကြောင်းနိုင်ငံတော်သမ္မတဆီကိုစာပေးပို့သွားမယ်လို့ဆိုပါတယ်အစိုးရစစ်တပ်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယဗိုလ်ချုပ်ကြီးမြတ်ထုံးဦးကကုကံနဲ့တိုက်ပွဲတွေအတွင်းဝါနဲ့မိုင်းလာအပါအဝင်တိုင်းသာတပ်တချို့ပါဝင်ကြောင်းဆွဆွဲခဲ့တာပါUWSA အဖွဲ့ရဲ့ပြောခွင့်ရဦးအောင်မြင့်ကသမရစီပေးပို့မဲ့စာထဲမှာအချက်၄ချက်ပါဝင်ကြောင်းအခုလိုစပြောပါရယ်
။ကကကြီးကနေပြီးတော့ပေါ့နော်။အာဒုတိယဗိုလ်ချုပ်ကြီးကနေပြီးတော့မိုင်းလာအဖွဲ့မှာအင်အားတရားကျော်တဲ့မနေ့ကိုကန်တိုက်ပွဲမှာပါဝင်ကြောင်းအထူးသေးတာနှစ်ကဆိုရင်တရင်၄ရင်းပါတဲ့တပ်မဟာတစ်ခုတိုက်ပွဲမှာပါဝင်ကြောင်းဆိုပြောသားတာရှိပါတယ်။ပြီးတော့ဒီသစ္စာတွေနဲ့ပတ်သက်ပြီးတော့သက်သေအထောက်ထားတွေမရှိဘဲနဲ့ပေါ့ဗျာနော်အဲဆူဆွဲချက်ဖြစ်လို့ကျွန်တော်တို့မှာလုံးဝလက်မခံနိုင်တဲ့အပြင်ပေါ့ဒုတိယဗိုလ်ချုပ်ကြီးညထုံးဦးကိုလည်းသူ့ဤဆူဆွဲချက်တွေကိုကျွန်တော်တို့လုံးဝကန့်ကွက်ကြောင်းစုံဖြတ်ပါတယ်
UWSA အနေနဲ့ပြည်တွင်းတိုင်းရင်းသားပြဿနာတွေကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းမှုလိုလားပြီးကိုကံရေးကင်တွင်ပါဝင်ပတ်သက်နေတယ်လို့ပြောဆိုချက်တွေကိုလည်းလက်ခံမှာမဟုတ်ဘဲသက်ဆိုင်ရာအဖွဲ့တွေအနေနဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုပြီးပြဿနာတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့ဆောင်ရွက်သွားဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါအပြင်ဝါတက်ဖွဲ့တွေအနေနဲ့နိုင်ငံတော်အတွင်းမှာပဲအထူးစူးစီးနေထိုင်သွားမယ့်အကြောင်းကိုလည်းဥအောင်မြင့်ကအခုလိုဆက်ပြောပါဗျ။တတိယ
အချက်အနေနဲ့ကတော့ကျွန်တော်တို့အဖွဲ့ရဲ့နိုင်ငံတော်မှမခွဲထွက်ရေးပြည်ထောင်စုမပြိုကွဲရေးတိုင်းရင်းသားစည်းလုံးမှုမပြိုကွဲရေးနိုင်ငံတော်အချုပ်အခြာအာဏာတည်ထောင်ခိုင်မြဲရေးဆိုတဲ့သဘောရတည်မှုမှတဲ့မိသည့်အခါမှမဆိုးကြောင်းလဲမယ်မဟုတ်ပါဘူးတဲ့ငြင်းညာရေးကိုတဆိုင်မှမှပြီးဆောက်သွားမှာဆုံးဖြတ်ခြင်းသည်လဲတဲ့မိသည့်အခါမှမဆိုးတဲ့ရင်းရင်မှုမရှိပါဘူးတဲ့ဒါကြောင့်မို့လို့နောင်နှင်ဖြစ်စေနိုင်ငံတော်အစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတိုင်းရင်းသားစီလုံးညီညွတ်ရေး
ညဉ့်ညမ်းရေညဉ့်ညမ်းနဲ့ပြပစစံရေပေါ်လစီကိုတဲ့သရီမသိန်းထောက်ခံသားမှာဖြစ်ပါတယ်အခုထုတ်ပြန်ကြေညာချက်ကိုအစိုးရပြည်ထောင်စုညဉ့်ညမ်းလုပ်ငန်းဖော်ဆောင်ရေးကော်မတီတူခရာဦးသိန်းဇော်ကနေတဆင့်နိုင်ငံတော်သမ္မတဦးသိန်းစင်စီကိုဒီကနေ့ဖေဖော်ဝါရီ26ရက်နေ့မှာပဲအရောက်ပြပသွားမယ်လို့ဦးအောင်မြင့်ကဆက်ပြောပါတယ် ကိုကန်တိုက်ပွဲတွေအတွင်းကဝါတာပွဲတွေကင်ဆယ်နဲ့လက်နက်တွေရခဲ့တယ်လို့ဆွဆွဲခဲ့တဲ့အပေါ်မှာလည်းဒီလက်နက်တွေဟာတရားမဝင်ပုံစံမျိုးစုံနဲ့ရောက်ရှိသွားတာဖြစ်နေတယ်လို့သူကဆက်ပြောပါတယ်ကိုကန်ဒေတာရင်းပုံချွေးရှမ်းမှာတော့ကိုကန်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားဒီကနေ့မနက်ပိုင်းနဲ့တိုက်ပွဲတွေဆက်ဖြစ်နေပြီးမနေ့ကဖြစ်ပွားခဲ့တဲ့လောက်ကန်နဲ့က
ကတိုက်ပွဲသတင်းကနေဒီတခါတော့လူခွင့်ရေးအခြေအနေတွေဘက်ကိုလည်းအလှည့်ပေးပါစေရှင်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာယီရာယတ်အယ်ဟူစင်ကမြန်မာနိုင်ငံမှာလူခွင့်ရေးကိုလေးစားလိုက်နာပြီးအယက်သားပြည်သူတွေကိုအကာအကွယ်ပေးနိုင်အောင်သက်ဆိုင်သူတွေအားလုံးကဆွေးနွေးပွဲမှာညှိနှိုင်းအဖြေရှာကြဖို့တိုက်တွန်းလိုက်တာနဲ့ပတ်သက်ပြီးမကြခင်ကတီးခြားလွတ်လပ်စွာဖွဲ့စည်းလိုက်တဲ့လူခွင့်ရေးချို့ဖောက်မှုဆိုင်ရာစုံစမ်းဖော်ထုတ်ရေးကော်မတီ ICVHR ကကြိုဆိုလိုက်ပါတယ်ဒီသတင်းကိုတော့ဗီအေမြန်မာပိုင်းသတင်းတောက်မေခကတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေဟာလမ်းလွဲနေပြီးလမ်းမှန်ပေါ်ပြန်ရောက်ဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကဗုဒ္ဓဟူးနေ့ကထုတ်ပြန်ပြောကြားခဲ့ပါတယ်ဒီထုတ်ပြန်ချက်အပေါ်လူခွင့်ရေးချိုးဖောက်မှုဆိုင်ရာစုံစမ်းဖော်ထုတ်ရေးကော်မတီ ICVHR ကဦးတေဘလှမြင့်ကထောက်ခံပြောဆိုလိုက်ပါတယ်
အော်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်ရဲ့နေသားကပြည့်ဥမရောက်ဖဲနဲ့ကျွန်တော်တို့ကတော့တုံနေနေပြီးတော့ချို့နေရာဒီမှာလမ်းကြောင်းတောင်းလဲတဲ့သဘောကိုရောက်တယ်ဆိုတာကအမှန်ပါပဲခင်ဗျာ။ဟောကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်မှုတွေကနေရာတိုင်းမှာရှိနေတယ်။နေရာတိုင်းမှာတွေ့မြင်နေရပါတယ်တိုင်းပြည်မှာ။အားရကိုလည်းသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဖြည့်ရှင်းပေးနိုင်တာကိုကျွန်တော်တို့မတွေ့ရပါဘူးခင်ဗျာ
။ဒီလိုမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေများပြားလာတဲ့အတွက်စုံစမ်းဖော်ထုတ်နိုင်ဖို့ဝါရင်နိုင်ငံရေးသမားတွေဥပဒေပညာရှင်တွေနိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့တီးခြားလွတ်လပ်စွာဖွဲ့စည်းထားတဲ့လူအခွင့်အရေးချိုးဖောက်ရေးဆိုင်ရာစုံစမ်းဖော်ထုတ်ရေးကော်မတီ ICVHR ကိုဒီနှစ်ဇန်နဝါရီလ16ရက်နေ့ကဖွဲ့စည်းခဲ့တာဖြစ်တယ်လို့ဦးဒေဘလှမြင့်ကပြောပါတယ်။အဖွဲ့ဖွဲ့စည်းလိုက်တဲ့အချိန်တစ်လအတွင်းတချိန်ကစစ်အစိုးရလက်ထက်လူခွင့်ရေးချိုးဖောက်မှုတွေကိုတိုင်ကြားထားတဲ့တိုင်ကြားစာတွေရောက်ရှိလာတယ်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတွင်ရီမူဦးစစ်မြိုင်ကတော့အခုလိုပြောပါဗျ။
တည်ဆဲဥရိညာနဲ့အညီဆောင်ရွက်ဖို့တော့လိုပါတယ်။ဟိုကမ္ဘာလူခွင့်ရေးကြီးညာစာရန်အနေနဲ့လည်းပဲဥရိညာနဲ့အညီသာဆောင်ရွက်ဖို့ကျွန်တော်တို့ပြဋ္ဌာန်းထားတာတွေ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပုံမှန်354မှာဒါလွတ်လပ်စွာကျွန်တော်တို့ထုတ်ဖော်ခွင့်ပြောဆိုခွင့်စူဝေးခွင့်စီတန်းလှည့်လည်ခွင့်ဒါတွေပေးပါတယ်သို့တော့ပေးတဲ့အခွင့်အရေးတွေဟာပြည်သူ့အကျိုးမှာနောက်ပြည်သူများရဲ့လုံခြုံရေးအေးချမ်းရေးနဲ့လုံခြုံရေးအတွက်ပြဋ္ဌာန်းထားတဲ့ဥပဒေများနဲ့အညီသာဖြစ်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်တွေရှိပါတယ်အဲ့တော့ကျွန်တော်တို့က UDHR ရဲ့ပြဋ္ဌာန်းချက်နောက်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်အရဆောင်ရွက်ချက်တွေဟာလွတ်လပ်စွာဆောင်ရွက်ချက်တွေဟာကျွန်တော်တို့ဥပဒေနဲ့အညီဆောင်ရွက်တာတော့အကောင်းဆုံးပဲလို့ကျွန်တော်အနေနဲ့မြင်ပါတယ်ဗျာ
Equality မြန်မာရဲ့အထွေထွေညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်အနေနဲ့စ조사လှုပ်ဆောင်မှုတွေအရင်ကထက်ပိုပြီးရှိလာတယ်လို့သူကပြောပါတယ်조사လှုပ်ဆောင်မှုတွေရှိပေမဲ့အတိတ်ပဲရှိစွာပွင့်လင်းမြင်သာစွာလက်တွဲလှုပ်ဆောင်ဖို့အတွက်မှာတော့အားနည်းနေသေးတယ်လို့သူကထောက်ပြပြောဆိုလိုက်ပါတယ်
အင်းဖွဲ့တွေပေါ်လာတာအကြောက်နေတာထက်စားလို့ရှိရင်လှုပ်ရဲလာတဲ့စိတ်တွေနောက်တခါအင်းဖွဲ့လိုက်သူစည်းလှုပ်ဆောင်မှုတွေဖြစ်လာတာကျွန်တော်ကြူဆိုပါတယ်ဒါပေမဲ့တစ်ခုနဲ့တစ်ခုကျွန်တော်တို့တိုင်မီညှိနှိုင်းမှုတွေပူးပေါင်းလှုပ်ဆောင်မှုတွေကိုဖော်ဆောင်နိုင်မယ်ဆိုရင်ပုံမှန်ပြီးတော့အင်အားကောင်းမယ်တယောက်နဲ့တယောက်ချစ်သမျှရင်းမြစ်တွေကိုလည်းဖလှယ်နိုင်မယ်အတတ်ပညာအားဖြင့်ဖြစ်ပါစေအတွေ့အကြုံအားဖြင့်ဖြစ်ပါစေအဲ့တော့ဒါမျိုးတွေလှုပ်ဆောင်မယ်ဆိုရင်ပုံမှန်အားကောင်းနိုင်မယ်လို့ပထမဆုံးပြောချင်ပါတယ်
။2014ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့သတင်းမီဒီယာလွတ်လပ်မှုရခိုင်ရိုဟင်ဂျာအရေးသတင်းထောက်များဖန်ဆီးခံရမှုနိုင်ငံရေးအကျဉ်းသားများဆက်ရှိနေမှုနဲ့မျိုးဆောင်ဥပဒေတွေကြောင့်လူအခွင့်အရေးဆုံးရှုံးမှုတွေရှိနေတယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW နဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာနိုင်ငံကိုထောက်ပြပြောဆိုမှုတွေရှိနေပါသေးတယ်ရှင်။
ဖျော်ရည်ဒရင်တော့မိခပြပြသွားတာပါအခုဆက်ပြီးစက်ယုံအလုပ်သမားတွေရဲ့လှုပ်အားကတိုးမြင့်ရေးတောင်းဆိုဆန္ဒပြမှုအခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင် Costed အထယ်ချုပ်စက်ယုံ Fort Glory အထက်ချုပ်စက်ယုံ၊ Elan မြန်မာအထက်ချုပ်စက်ယုံတုံးခုပောင်းပြီးတော့ Elan မြန်မာစက်ယုံရှေ့မှာအလုတ်သမားတစ်ထောင်ကျော်ဆန္ဒပြနေကြရကနေပြီးတော့အလုတ်သမားနဲ့အလုတ်ရှင်ညှိနှိုင်းမှုပြည်လဲသွားတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ချက်ဟာမမှန်ဘူးလို့အလုတ်သမားတွေဘက်ကပြောပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်တိုင်းဒေသကြီးအလုတ်သမားညှိနှိုင်းရေးအဖွဲ့ကလည်းအလုတ်ရှင်အလုတ်သမားနှစ်ဖက်ညှိနှိုင်းပြီးတော့အလုတ်သမားတွေအလုတ်ငန်းခွင်ပြန်ဝင်ရောက်ဖို့တိုက်တွန်းတဲ့ကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်။အလုတ်သမားတို့လုပ်ငန်းခွင်ပြန်ဝင်ခဲ့ကြတာကဘာကြောင့်လဲဆိုတာဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။အာဆီယံစံနှုန်းတွေအတိုင်းလှုပ်အားကလစာတိုးဝေဖို့အပါအဝင်ဖက်စီခံနိုင်ရတဲ့အလုပ်သမားခေါင်းဆောင်တွေပြန်လွှတ်ပေးဖို့တောင်းဆိုရင်အစိုးရဘက်ကသတင်းထုတ်ပြန်ခဲ့သလိုအလုပ်ရှင်နဲ့အလုပ်သမားတွေပြည်လည်မှုတွေရသွားပြီဆိုတာမဟုတ်မှန်ကြောင်း Cost အထည်ချုပ်စက်ယုံ Fort Glory အထည်ချုပ်စက်ယုံ Elan မြန်မာအထည်ချုပ်စက်ယုံသုံးခုပေါင်းပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။အလုတ်ရှင်နဲ့အလုတ်သမားတွေကြားမှာပြည်လည်မှုတွေမရသေးတဲ့အကြောင်းစားဝတ်နေရေးနဲ့တခြားဖိအားပေးမှုတွေကြောင့်သာအလုတ်သမားတချို့လုပ်ငန်းဝင်ကိုပြန်ဝင်ရတာရှိတယ်ဆိုပြီးအလုတ်သမားတွေကဆိုပါတယ
်။အလုတ်သမားတွေကစီစဉ်ပြန်ဖတ်ပြီးတော့တောင်းဆိုနေတာတွေပေါ့အဲ့ဒါတွေကမဟုတ်ပါဘူးကွာ။ညီမတို့အေးစစ်စစ်နဲ့ဟိုထိုင်းပြီးတော့တောင်းဆိုနေပါတယ်။နောက်တစ်ခုကစက်ရုံနှယုံကကြေးလဲသွားပြီ။တယုံကမကြေးလဲသေးဘူးဆိုတာလည်းမဟုတ်ပါဘူး။ညီမတို့ကတပိတ်ကုန်ပြီး၃ဦးပေါင်းထားတာပါ။စက်ရုံက၃ရုံပေါင်းထားတဲ့အတွက်အဲ့ဒါအမဒီလုံငန်းရှင်ကဆန္ဒပြတောင်းဆိုနေတဲ့လူတွေကိုလာကြမသေးဘူးဆိုတာတွေကိုလွှင့်တော့တချို့ကလေးတွေကကြတော့ဒီမိသားစုပေါ့နော်ခက်ခဲစားဖို့နေခက်ခဲတော့တချို့ကလေးတွေကတော့လုပ်ထဲကိုပြန်ဝင်ကြတာပေါ့ကျွန်တော်တို့ကအဲ့လိုနဲ့လူအင်အားနှဲတော်လာလည်းရှိပါတယ်ပေါ့လူသစ်ကလေးကလှုပ်ချုံမှကြောက်လို့ပြန်ဝင်ကြတဲ့လူတွေ
ဒီသတင်းစာရှင်းလင်းပွဲကိုအီလန်မြန်မာစစ်ရုံရှိကအလုသမားအင်အားတစ်ထောင်ကျော်ရှိတဲ့တပိတ်စခန်းမှာလုပ်ခဲ့တာပါရန်ကုန်တိုင်းဒေသကြီးအလုသမားညှိနှိုင်းရေးအဖွဲ့ကတော့အလုရှင်နဲ့အလုသမားညှိနှိုင်းပြီးလုပ်ငန်းခွင်ပြန်ဝင်ကြဖို့မနေ့ကပဲတိုက်တွန်းနှိုးဆော်ချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ညီနိုင်ရေးအဖွဲ့ရဲ့ဒုတိယတာဝန်ခံဝင်းကြီးဦးစော်အေးမောင်ကတော့ဆန္ဒပြနေတဲ့စစ်ရုံ၅ခုအနက်အလုသမားအတော်များများဟာလုပ်ငန်းခွင်ကိုပြန်ဝင်နေကြပြီဆိုပြီးအခုလိုပြောပါတယ
်စစ်ရုံ၅ရုံဆန္ဒပြတဲ့အထက်မှာ cost အထည်ချုပ်စစ်ရုံရှိပြီးသားစစ်မှုဆောင်၃ကအလုသမားစုစုပေါင်း1226ဦးရှိပါတယ်အဲ့ဒီထဲကအခုအလုဝင်တာ863ဦးရှိပါတယ်အလုံး8800ခန်းတော့အလုဝင်နေကြပါပြီကြောင်းနေအထည်ချုပ်စစ်ရုံရှိပြီးသားစစ်မှုဆောင်၁မှာအလုသမားစုစုပေါင်းရှိရင်းစွဲ916ယောက်ရှိတာမှာ882ဦးအလုဝင်ရောက်လုပ်ကြနေပါပြီ။ Fort Glory အထက်ကျုပ်စက်ယုံရှိပြီးသားစစ်မှုဆောင်တင့်မှာရှိရင်းစွဲလူသား611ယောက်မှာ396ယောက်အလုဆင်းနေပါပြီ။ဟာပြီ။တိုင်းရင်ဖနက်ကျုပ်စက်ယုံမှာရှိရင်းစွဲအလုသမား1835ဦးရှိတဲ့အနက်က1952ဦးအလုဆင်းနေပါပြီ။ ဤလမ်းမြန်မာအထက်ကျုပ်စက်ယုံရှိပြီးသားစစ်မှုဆောင်တင့်မှာရှိရင်းစွဲအလုသမား1050မှာ266ယောက်အလုပ်ဆင်းနေပါပြီကျွန်တော်လည်းအတက်နိုင်ဆုံးအမှုရှင်တွေကိုတက်နိုင်ဆုံးညှိနှိုင်းပြီးတော့လာကတိုးပေးဖို့ပြောလို့ဒိုက်တာတခုတည်းတော့တိုးပေးထားပါတယ
်အလုပ်သမားတွေဟာတနေ့လုံအားကကြက်တထောင်ကျော်နဲ့မနေ့၈နာရီကနေညနေ၅နာရီအထိလုပ်ငန်းခွင်ထဲဝင်ခဲ့ကြရပါတယ်နေ့လည်းထမင်းစားချိန်နာရီဝက်နဲ့ညနေခိတ္တမုတ်စားချိန်၁၀မိနစ်လောက်သာနားချိန်ရှိပါတယ်အလုပ်သမားတွေအနေနဲ့တရက်မှရက်မပြတ်ဖို့နဲ့အချိန်ပေါ်တွေလုံမှသာအပေါ်စုကြီးတွေရရှိတာဖြစ်တာကြောင့်တနေ့လောက်အားကားကိုတရားဝင်အဖြစ်ကြံ့ငွေတစ်ထောင်ထပ်ပြီးတော့တိုးပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ဒီအတွက်တချို့စက်ရုံတွေကတော့အလုသမားတွေတောင်းတာကိုမပေးပေမဲ့တနေ့ကြက်320လောက်ထိတိုးပေးတာမျိုးတွေလုပ်တဲ့အတွက်စားဝတ်နေရေးအခက်ကြုံနေသူတချို့ကတော့လုပ်ငန်းခွင်ကိုပြန်ဝင်သွားကြပြီဖြစ်ပါတယ်။ကုန်တင်ကုန်ကျသမဂ္ဂရဲ့ခေါင်းဆောင်မတ်ဆာဆာကတော့အလုသမားတွေတောင်းဆိုတဲ့ငွေဟာမများတဲ့အတွက်ညှိနှိုင်းဆောင်ရွက်စီစဉ်ပေးတင်ပါတယ်ဆိုပြီးပြောပါတယ်
။သက်ဆိုင်ချွတ်ချံချွတ်တာပြီးသုံးပါလို့သူကပြောတယ်ကျေမတဲ့အခုကလေးတွေတောင်းတာရေရှည်အတွက်တောင်းတာပါမအမငယ်တို့တို့တောင်းတဲ့လစာမများပါဘူး900တောင်မှအခုနိုင်ငံတော်သမထိုင်းသိနေဆိုလို့ရှင်သူအောင်တလောင်း350တောင်ရတာပဲဟုတ်ကဲ့မကလေးတွေတောင်းတဲ့လစာဟိုမှာမဟုတ်ပါဘူး100သိန်းနဲ့တောင်းနေတာမဟုတ်ဘူး200သိန်းတောင်မှမရှိတဲ့ဝင်ငွေလေးပါအမရဲ့ကလေးတွေတောင်းတဲ့လစာ100သိန်းကျော်ကျော်လေးပဲတောင်းတာပါတို့တို့ကတို့ရဲ့လစာတို့အများကြီးနဲ့တောင်းတာမဟုတ်ဘူးဒါကြောင့်အလုတ်သမားရင်အတူတူပဲလေအမရဲ့ဟုတ်ကဲ့မကလေးတွေလည်းတကယ်ကိုတို့လည်းလိုအပ်လို့တို့ရဲ့ရပိုင်ငွေရှိတယ်ရတဲ့ရတဲ့ကျထင်လို့တောင်းတာပါမ
စက်ရုံတော်များများကအလုသမားတွေဟာနေမျိုးတွေကလာတဲ့အမျိုးသမီးတွေဖြစ်ကြပြီးချက်တဲချင်းမြောင်းတဲ့အခန်းချင်းလေးတွေကိုစုပေါင်းငှားရမ်းနေထိုင်ကြရပြီးမိသားစုတွေကိုတလကျပ်ငွေတစ်တောင်းပြန်ပေးဖို့တော့အနိုင်နိုင်ဖြစ်ကြရတယ်လို့ဆိုပါတယ်ဒီအတွက်အလုသမားအားလုံးရဲ့တနည်းလုံအားကနှုံတတ်မှတ်ပေးဖို့ကသူတို့အတွက်အရေးကြီးတာကြောင့်တလကျော်ကြတဲ့အထိအခုလိုမျိုးတောင်းဆိုနေရတာဖြစ်တယ်လို့လဲဆန္ဒပြနေတဲ့အလုသမားတွေကဆိုပါတယ်ရှင်
မအေးမှပြပြခဲ့တာပါရှင်အခုလိုအလုသမားတွေရဲ့လောအားကတုံ့မြင်ရေးတောင်းဆိုချက်နဲ့ပတ်သက်လို့ VOA သောတာရှင်တွေဘက်ကဆွေးနွေးအကြံပြုလို့ရင်ကျမတို့ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းမှာဒီအကြောင်းကိုဆွေးနွေးကြဖို့အစီအစဉ်ထားပါတယ်ဆွေးနွေးမယ့်အကြောင်းအရာကိုပြပြရင်ဓာတ်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပါရစေရှင်
တော်ရှိမှာခင်ဗျမြန်မာနိုင်ငံရဲ့လုခလာစာဟာနိုင်ငံတကာမှာအနေဆုံးအစ်စ်နဲ့မှရှိနေရဲဆိုပြီးတော့မကြခင်ကထုတ်ပြန်တဲ့အစင်းကစားတစ်ဆောင်မှာဖော်ပြပါရယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအခုဆိုရင်ဒီလုခလာစာတိုးမြင့်ရေးအတွက်အလို့သမားဆန္ဒပြမှုတွေရှိနေလို့ပဲလွတ်တော်အတွင်းမှာဆိုရင်လည်းအခြေခံလောကကတတ်မှတ်ရေးကိစ္စကိုဆွေးနွေးမှုတွေရှိလာပါရယ်ဒါကြောင့်မို့အခုသတင်းပတ်စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဒီအခြေခံလောကကတတ်မှတ်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါရယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့မေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေ။
ကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA American တန်ရဲ့ကြာတာပရင်းနေညပဲ့အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဂျာမနီရုပ်ရှင်ပွဲတော်မှာရှင်ပြိုင်ခဲ့တဲ့မြန်မာရုပ်ရှင်ဇာတ်ကားတကားအကြောင်းကိုပြောပြပေးပါဦးမယ်။ဂျာမနီနိုင်ငံမှာကျင်းပနေတဲ့65ကြိမ်မြောက်ရုပ်ရှင်ပွဲတော်မှာမြန်မာနိုင်ငံကလူမှုဘဝအကြောင်းထင်ဟပ်ရိုက်ကူးထားတဲ့ The Golden Kingdom ဇာတ်ကားလေးပါဝင်ရှင်ပြိုင်ခဲ့ပါတယ်။အဓိကတရုပ်ဆောင်ခဲ့တဲ့ကိုရင်ငယ်တပါးပါဝင်ဇာတ်ကားလေးဟာအဓိကတရုပ်ဆောင်မြန်မာကလေးနှစ်ဦးနဲ့အတူရုပ်ရှင်ပွဲတော်ကိုတွားရောက်ခဲ့တဲ့ Director Brian Parkins ကတော့ဒီဇာတ်ကားရိုက်ကူးခဲ့တဲ့အတွေ့အကြုံတွေကို AP သတင်းဌာနကိုပြောပြခဲ့တာပါ။အပြည့်စုံကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်။
ပါလင်နိုင်ငံကရုပ်ရှင်ပွဲတော်မှာရှင်ပြိုင်ခဲ့တဲ့ The Golden Kingdom ဇာတ်ကားကတော့မြန်မာနိုင်ငံကြီးလက်ဒေသကကိုရင်ငယ်၄ပါးရဲ့ဘဝကိုအခြေခံရိုက်ကူးထားတာဖြစ်ပါတယ်။ဆယ်စုနှစ်ပြည့်နေ့ချီအထူးကျန်ဖြစ်ရှိနေခဲ့ရကတကားပွင့်လာခဲ့တဲ့မြန်မာနိုင်ငံကိုရောက်သွားခဲ့တဲ့ Director Brian Parkins ကမှတ်တမ်းတင်ရုပ်ရှင်ဇာတ်လမ်းဆန်းဆန်းရိုက်ကူးထားတာပါ။ဇာတ်ကားထဲမှာအဓိကသရုပ်ဆောင်ခဲ့တဲ့ထဲကကိုရင်လေး၂ပါးနဲ့တူပါလင်ရုပ်ရှင်ပွဲတော်ကိုရောက်ခဲ့တဲ့ Director Parkins ကတော့ဇာတ်ကားရိုက်ကူးဖို့စကူးရတဲ့အကြောင်းကိုအခုလိုရှင်းပြပါတယ်။
I met this guy and some other young monks who were living at this monastery and they were
ဘုန်းကြီးကျောင်းမှနေနေကြတဲ့ကိုရင်ငယ်တွေနဲ့ကျွန်တော်တွေ့ပါတယ်သူတို့ကတော့ဘုန်းတော်ကြီးတပါးကဆောင်းလျှောက်ထားတာပါဒီကလေးတွေကိုလည်းကျွန်တော်ချစ်ပါတယ်အင်မတန်မှပွင့်လင်းပြီးအံ့ဩစရာကောင်းလို့ဒီမှာရုပ်ရှင်ရိုက်လို့ရမှာပဲဆိုပြီးအတွေ့ဝင်ခဲ့တာပါအစီအစဉ်မရှိခဲ့ပေမဲ့ညဘက်ကျတော့ဇလန်းကိုစဉ်းစားမိပြီးဆက်လုပ်ဖို့ဆုံးဖြတ်ခဲ့ပါတယ
်ဇလန်းနဲ့မှာတော့ကိုရင်ငယ်၄ပါးသူတို့ရဲ့ဆရာတော်မရှိတော့တဲ့နောက်ခက်ခက်ခဲခဲဆက်လက်ရပ်တည်ကြရတဲ့အခြေအနေကိုတင်ဆက်ထားတာပါနေစဉ်နေတိုင်းဝတ်တက်မပြည့်အောင်ကြိုးစားနေရတဲ့ကြားမှာပဲတောင်ချီမှာရှိတဲ့ရွာကလည်းပြောင်းရတော့မယ်ဆိုတာကိုသိလိုက်ရတဲ့အချိန်မှာသူတို့အတွက်ပိုပြီးထီးချန်ဆန်တဲ့အခြေအနေမျိုးရောက်ခဲ့ရတာပါအခြေခံဆောက်အုံတွေချုပ်တက်လာတဲ့မြန်မာနိုင်ငံမှာဇက်ကားဖြစ်အောင်ရိုက်ကူးရတာလွယ်တော့မလွယ်လောက်ဘူးလို့လည်းဒါရိုက်တာပါကင်စကပြောပါတယ်
we didn't have to battle against there was no electricity no running water no beds
ဘီလည်းမရှိရေလည်းမရှိအိပ်ရာလည်းမရှိကြပါဘူးကျမ်းမမှာပဲအိပ်ရပါတယ်ဒီဆိုရင်လဲကျွန်တော်ဘေးမှာတလက်လောက်အိပ်ခဲ့ရတာပါရေပူရဖို့ဆိုတာကတော့ဘလုံးမှမရနိုင်ပါဘူးဒါပေမဲ့အစားအသောက်ကတော့နေကန်တယောက်ကချက်ပြုတ်ပေးလို့ကောင်းကောင်းစားရပါတယ
ပါလင်ရွှေရှင်ပွဲတော်မှာလူများစိတ်ဝင်စားကြတဲ့ဇာတ်ကားတစ်ခုအဖြစ် The Golden Kingdom ဇာတ်ကားပေါ်ရွှေရှင်ဝေဖန်ရေးသမားတွေအကောင်းမြတ်မျက်ချက်သဘောထားတွေကိုလည်းပေးခဲ့ကြတာပါ။တနအိခွဲချေချဇလန်းနဲ့မှာတော့ဗုဒ္ဓဘာသာရွေးရအစင်လာကိုးကွယ်မှုအရာရွတ်ဖတ်တာဝိပုရှိခိုးရလို့ဘာသာရေးနဲ့ဆက်နွယ်နေတဲ့ဇန်းဝင်ငန်းတွေအများအပြားပါဝင်ခဲ့ပေမဲ့လည်း Director Parkins ကတော့သူ့အနေနဲ့ပြည်သက်တွေကိုယ်တိုင်မြမပြည်ကိုသွားကြည့်စေခြင်းနဲ့ဆန္ဒမျိုးနဲ့သာတင်ပြခဲ့တာဖြစ်တယ်လို့ဆိုပါတယ်
I think there's a lot of messages and what I hope the film does is that it
really in a good way for me nine go grand တွေ့ကြုံယူဖို့ဒီဇာတ်ကားကလမ်းပွင့်ပေးနိုင်တယ်လို့ပဲကျွန်တော်ကမျှော်လင့်ထားပါတယ်သူအနေနဲ့လူငယ်လေးတယောက်ဆိုပေမဲ့လည်းတခြားကိုစားပြုနေရတဲ့လက်ရှိပါတယ်ကျွန်တော်မှာတော့ကိုပိုင် theory ရှိပေမဲ့လည်းအခုခုအမှားစကားပါဖို့ရည်ရွယ်လို့တော့ကျွန်တော်ပြောချင်ပါဘူး
American Director Parkins ကိုယ်တိုင်စညွှန်းရေးရိုက်ကူးထားတဲ့ the Golden Kingdom ပါဝင်ဘာလင်နိုင်ငံကရုပ်ရှင်ပြောင်းဝဲမှာရှင်ပြိုင်ခဲ့ကြတဲ့ဇာကားပေါင်း440ယူမှာအကောင်းဆုံးဇာကားဆုတော့အီရန်နိုင်ငံကတက္ကစီဇာကားကရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးပြပြသွားတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် February 26ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေဖြစ်ပါတယ်။မြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ည10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ကြရမှာဖြစ်ပြီးအကြီးစားကြီးအလျက်စစ်စီမံကိန်းတွေဟာပြည်သူအကျိုးစီးပွားကိုအထောက်အကူဖြစ်မဖြစ်သုံးသပ်ထားတဲ့ဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်တခါတိုင်းရင်သတင်းလွှာမှာတော့
ဒီလိုလိုပြောတဲ့ခါမှာလည်းဒီတော်စုနဲ့မှာသူတို့လက်မထိုးတဲ့ပုံစံမျိုးတော့တဲ့ဖက်ဒရယ်ကိုအခြေခံတော့သူတို့စကလုံးတွေပါပြီးပုံလေးဟာမျိုးတွေ
ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးချင်းတိုင်းရင်သားတွေရဲ့လူလားချက်စန္ဒနဲ့အတူတခြားတိုင်းရင်သားဒေသကသတင်းလွှာအစုံလင်ကိုလည်းနားဆင်ကြရမှာပါရှင်အခုတော့အရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီနေ့နားဆင်ရမယ့်ကျန်းမာရေးစီစဉ်မှာတော့အမျိုးသမီးယောဂဆိုင်ရာစီယောဂအကြောင်းကိုသိကြရမှာပါမြန်မာနိုင်ငံမှာအမျိုးသမီးတွေဟာမိရဆိုင်ရာစီယောဂအဖြစ်များနေပေမဲ့ဖွံ့ဖြိုးဖို့ရှက်တာမကုသနိုင်တာတွေကြောင့်အဖြစ်ဆိုးတွေကြုံနေကြရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့အဖြစ်ဆိုးတွေပါလဲဘာကြောင့်ဒီယောဂဖြစ်ရပြီးဘလို့ကာကွယ်ကုသနိုင်မှာသလဲဒီကြောင့်စစ်တက္ကသိုလ်တည့်ရဲ့ဗဟုအမျိုးသမီးဆေးရုံတာဖွာမီးရပညာဌာနပါမောက္ခဌာနမှုဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာမြတီတာခင်ဗျာအမျိုးသမီးတွေမှာဖြစ်တဲ့မီးရဆိုင်ရာဆီးယောဂါနဲ့ပတ်သက်လို့မြန်မာနိုင်ငံမှာအဖြစ်များလားဆင်မ
ကျွန်တော်တို့နိုင်ငံမှာလည်းတခြားနိုင်ငံတွေလိုပါပဲအဖြစ်များပါတယ်အမျိုးသမီး၃ယောက်မှ၁ယောက်လောက်ကတော့မိရဆိုင်ကစိတ်ကြံလာပြီးစိတ်တက်ပါတယ်
အဲ့တော့အခုလိုအဖြစ်များတယ်ဆိုတော့ဒီယောဂါကြောင့်လည်းနည်းနည်းရှင်းပြပါလား
ခေါ်လိုက်တာတော့မိရဆိုင်ကစီယောဂါပေါ့ဒါပေမဲ့တော်တော်များများကတော့ဥပွားခြင်းနဲ့လည်းနှိမ့်နွယ်တဲ့ပြဿနာတွေဖြစ်ပါတယ်ဘာလို့လဲလို့ဆိုတဲ့အခါကျတော့ဥပွားလမ်းကြောင်းပေါ့အသားသမီးတွေမွေးလာတာညားလာတာနဲ့အမျှမြို့ပွားအင်္ဂါရက်ကိုထိမ့်သိမ်းထားတဲ့သက်သားတွေကညော့ရဲလာတာပေါ့အဲ့ဒီသက်သားတွေညော့ရဲလာတဲ့အခါကျတော့ဒီမြို့ပွားအင်္ဂါရက်ဖြစ်တဲ့တဲ့အင်းရဲ့မိမကူလမ်းကြောင်းကြီးကကြော့ရဲပြီးတော့ဥကျွန်းနယ်လို့တော့ရက်ကွက်ထဲမှာခေါ်လိရှိအဲ့တဲ့အင်းကြာတာပေါ့နော်တဲ့အင်းကြားတဲ့ခါမှာသူနဲ့တူတူပဲအရှိရာစီးသွားလမ်းကြောင်းကလည်းကြာလာတယ်နောက်ကဝင်သွားလမ်းကြောင်းကလည်းကြာလာတယ်ဒီပေါ့ရတာခက်လာတယ်စီးခုံအောင်မပေါက်နိုင်ဘူးအခက်ခဲတွေဖြစ်လာလို့ကုန်းကြီးပေါက်ရတယ်လက်နဲ့မတင်ပြီးပေါက်ရတယ်အစားရှိတဲ့ပြဿနာလေးတွေဖြစ်လာတတ်ပါတယ်ဟု
တ်ကဲ့ဆရာမ
နောက်တစ်ခါတော့အဲ့လိုဖြစ်ရုံနဲ့မကောင်းတချို့တွေမှာစီးမထိန်နိုင်တာလေချောင်းဆိုးလိုက်ရင်စီးထွက်သွားတယ်ဟတ်ချိုးလုံးလိုက်ရင်စီးထွက်သွားတယ်လမ်းကြမ်းကြမ်းဆောက်လို့ရင်စီးထွက်သွားတယ်အမျိုးသမီးတော်တော်များများမှာအထူးသဖြင့်သွေးဆုံးပြီးတဲ့နောက်ပိုင်းမှာပိုဖြစ်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့လိုဖြစ်တဲ့အခါကျတော့ကိုယ်မှာစိမ့်နေရှိနေတော့သွားလူကြားထဲလည်းမသွားနိုင်စိတ်တကြပြီးဖြစ်နေတတ်ပါတယ်ကျမတို့မြန်မာအမျိုးသမီးတွေကပြောရမှာရှက်တဲ့အတွက်ကြောင့်မလို့သူကထုတ်ပေါ်မပြောဘဲနဲ့နေနေကြတယ်နောက်ပြဿနာတစ်ခုကတော့မိဖွားခြင်းနဲ့လည်းဆိုင်ပါတယ်အိမ်မှာပဲလက်တယ်နဲ့မိဖွားလို့ကြာကြီးကြာသွားတဲ့လူကြီးဆိုရင်စီးသွားလမ်းကြောင်းပေါက်သွားတတ်ပါတယ်။မိမကိုရရနေပြီးတော့စီးရတောင်းလျှောက်ယူကြနေပါတယ်။အဲ့လိုဖြစ်သွားပြီဆိုရင်ပြန်ပြီးတော့ပြင်ဖို့ခွဲစိတ်ဖို့ဆိုတာသူတို့အတတ်နိုင်ရအောင်ဒါကြောင့်မလို့စီးရတဆွဲဆွဲနေပဲနေနေရတဲ့လူကြီးရှိတယ်။အဲ့ဒီလူကြီးကတော့ပုံပြီးတနာဖို့ကောင်းတာပေါ့။ခုနလူမှုရေးပြဿနာပေါ့။အမျိုးသားလည်းအိမ်တော်ဘက်ကလည်းနောက်ကျတော့စိတ်ညစ်ပြီးတော့ ဖြစ်သွားခြင်းခံရတယ်ပေါ့
ဒီအမျိုးသမီးမှာဖြစ်တဲ့ဒီမိရဆိုင်ရာဆီးယောဂါကအဓိကဘာကြောင့်ဖြစ်ရတယ်လဲဆရာမလေးခုနကပြောတဲ့တစ်ချက်တော့ပါသွားတာပေါ့နော်
ဟုတ်ကဲ့အဓိကကတော့မိဖွားတဲ့အချိန်ခါမျိုးမှာဒီတဲ့ရင်ကိုထောက်မှထားတဲ့ကျက်သားကြီးရုပ်ရဲသွားတယ်မိဖွားတော့မှဖြစ်ခဲ့ပြီမဲ့မိဖွားပြီးပြီးချင်းမှလူရသိမသိဘယ်တော့မှသိလဲဆိုသူဆုံးသွားတဲ့အခါပေါ့သူမဆုံးခင်ကတော့မဟော်မုန်းကြီးကထွက်နေသေးတယ်လေအဲ့မဟော်မုန်းကြီးကလည်းဒီကြွက်သားကြီးခိုင်မာအောင်ပန့်ပိုးပေးတာအဲ့ဟော်မုန်းကြီးကုံသွားတဲ့အချိန်ပေါ့သူဆုံးသွားတဲ့အချိန်ကျတော့ဟော်မုန်းကလည်းနည်းသွားတယ်ဘယ်လိုမှမရတော့ဘင်းနဲ့ကျွန်ကြလာတာပေါ့အဲ့ဒါတွေမကဘူးအဲ့လိုမျိုးကာလမှာချောင်းကြာကြီးဆိုးတယ်တခါလေဒီတစ်နှစ်တစ်နှစ်မှာနှာစီးချောင်းဆိုးဖြစ်ရင်တခါလေနှစ်ပတ်သုံးပတ်ထိမပြောက်ဘူးပေါ့ချောင်းနေဆိုးတယ်နောက်တချို့စိတ်လေးတောက်တဲ့လူဆိုနေ့တိုင်းနေ့တိုင်းချောင်းဆိုးတယ်ရှင်ပြတ်တတ်တဲ့လူဆိုချောင်းဆိုးတယ်ချောင်းဆိုးတယ်ဆိုတော့နှစ်ထုတ်လိုက်တယ်လို့မျိုးဖြစ်တာပေါ့အဲ့ဒါဆိုတော့ပိုဆိုးသွားတတ်တယ်နောက်တချို့ကြတော့လည်းပဲဝင်းချုပ်တယ်ဝင်းညှင့်ရတယ်အဲ့လိုဝင်းညှင့်ရင်လည်းပိုဆိုးလာတတ်တယ်နောက်တချို့ကကြတော့လည်းမိရင်းကာလမှာကြွက်သားတွေရော့ရဲနေတဲ့အချိန်မှာနာနာနေနေမနေနိုင်မဲနဲ့အလေးပင်မရတယ်စီတောင်းကောင်းရွက်ကြတယ်ပေါက်တူးပေါက်ရတယ်အဲ့လိုလူကြီးကလည်းဒီလိုမျိုးယောဂါဖြစ်ဖို့အတွက်ကိုပို့ပြီးတော့စိုးလာစေတာပေါ့
ဟုတ်ကဲ့ကာဝယ်ဖို့အတွက်ဆိုလို့ရှိရင်ဩ
ဒီသားသမီးမူဖွားတဲ့အချိန်ခါမှာပေါ့နော်ကြွန့်ကျင်နားလေတဲ့လူနဲ့မူဖွားခြင်းအပြင်ပိုင်းနာတဲ့အချိန်အရင်မကြောက်ဘူးပေါ့မကြောက်ဘူးဆိုရင်ဒီကြွက်သားတွေထိခိုက်မှုနေတာပေါ့နောက်ကစီးရင်ပေါက်တာလေပဲဒီလိုမျိုးအကြာကြီးနာပြီးလက်တယ်နဲ့မွေးရင်တော့စီးရင်ပေါက်တတ်တယ်နောက်ဒီ type ပေါ်ကတွန်းချတယ်နော်လက်တွေကတွန်းချတယ်အဲ့ဒါလည်းပြက်သားတွေကိုထိခိုက်စေတယ်နောက်ကာကွယ်ဖို့ဆိုတာသားသမီးမွေးပြီးတိုင်းမွေးပြီးတိုင်းမှာ pelvic floor exercise အဲ့တဲ့အင်ကိုထိန်းချောင်းထားတဲ့ကြွက်သားတွေပြန်လည်တံမာလာဖို့ဒီကျင်ကလုံးလုံးလို့ရှိရင်ကြွက်သားတွေပြန်ပြီးတော့တံမာလာပြီးတော့ဒီလိုမျိုးကျွန်းချတဲ့ဟာကာကွယ်လို့ရပါတယ်ဒီလေးကျင်ကဆိုတာမိထွန်းမာတဲ့လုပ်တဲ့လူအချိန်မရွေးတဲ့အမြဲတမ်းလုပ်တယ်မှာအထူးသဖြင့်သွေးဆုံးပြီးသွားရင်လည်းဒီလေ့ကျင့်ခန်းကြီးကလုပ်ဖို့လိုပါလေဟော်မုန်းအားပေးမှုတွေနည်းပါတဲ့အချိန်မျိုးမှာပေါ့နောက်ဝင်းချုပ်တတ်တဲ့အချိန်ရှိရင်ဝင်းချုပ်တာကိုပြုပြင်ဖို့လိုပါတယ်နောက်ဆေးလိပ်တောက်တိုင်းရင်လည်းဆေးလိပ်မတောက်ဘူးနာတာရှိချောင်းဆိုးတာဆိုလည်းပဲတေချာဆေးကုတင်တယ်ပေါ့အဲ့တော့အလေးပင်တွေကိုမရမယ်ဆိုတာကိုယ်နိုင်တဲ့လောက်ကိုပဲမာရီမနိုင်ဝင်အောင်ထိုင်ရင်လည်းဒါတွေကလည်းဖြစ်တတ်ပါလေ
ဟုတ်ကဲ့တကယ်လို့ဒီအကြောင်းအကြောင်းအကြောင်းကြပေါ့နော်ဒီယောဂါဖြစ်လာခဲ့ရင်ရောချိုတင်သိနိုင်ဖို့ကလက္ခဏာတွေဘာတွေကိုစောင့်ကြည့်ဖို့လိုမလဲ
တိမ်ကြတော့မယ်ဆိုရင်မိမိကူမှာတစ်ဆူဆူနဲ့နေရခက်လာတယ်ပေါ့နောက်အပြုံလိုက်ကြလာရင်တော့အာလုံးသိကြပါတယ်အဲ့တစ်ဆူဆူနဲ့နေရခက်လာတဲ့အချိန်မျိုးမှာတခါလေးကားနာတာလို့စဉ်းစားနာတာလို့လည်းရှိတတ်တယ်ပေါ့တိမ်ကြတာကြောင့်ဖြစ်ရင်လဲလိုက်တာနဲ့ position change လုပ်လိုက်တာနဲ့တော့တက်တာတော့တက်ပါတယ်တဏီကုံမှာဆိုရင်မနေ့အိယာနူနူချင်းဘာမှမဖြစ်တလို့ပဲပေါ့နော်တဏီကုံမတက်မတက်သွားလာလှုပ်ရှားနေညနေဘယ်လောက်ဆိုစီစားကြိုက်လာတယ်ခါကြိုက်လာတယ်တဲ့အိလိုက်ရင်ချက်ချင်းတက်တာလေဆိုတော့တဲ့ဟိကြလို့ပဲပေါ့နော်စီပေါကခက်တာလေသူကဘသူနဲ့မှမတိုင်မီမိမဲ့သူတို့နီလန်သူတို့ရှာပြီးပေါက်ကြတာပေါ့နော်မတက်ရက်ပြီးတော့ရှေ့ကိုကုန်းပြီးတော့ပေါက်လိုက်ရင်ထွက်တယ်ထွက်ကြလာတဲ့စီရင်ကိုလက်နဲ့မတင်ပြီးပေါက်ရင်လည်းထွက်တယ်နောက်သားသမီးမွေးဖွားတဲ့အချိန်မှာအမွေးကြပြီးစီးယူတဲ့ပြဿနာတော့မိတွင်းမာတွေကတည်ကြပါတယ်တချို့လည်းမွေးပြီးချင်းစီးပြီးယူတယ်တချို့ကတော့၃-၄ရက်တစ်ပတ်နှစ်ပတ်ကြာမှယူတယ်တကယ်လို့မိဖွားစဉ်ကာလမှာစီးပေါက်လို့မရဘူးစီးချူရတယ်အမွေးကြတဲ့လူမျိုးဆိုရင်လေတကယ်လို့ကျွမ်းကျင်တဲ့လူတွေကမွေးရင်သူတို့စီးပိုက်ကိုလေ၃-၄ရက်ထားရလိုက်ပြီးစီးအိမ်ကိုအနားပေးထားလိုက်ရင်စီးအိမ်မှာတန်ရန်တန်ကျက်မရပါဘူးပေါ့
ဟုတ်ကဲ့ကုသနိုင်တဲ့အနေအထားတွေရော
စီလန်းညောင်းပေါက်သွားတဲ့အာရောဟိုမဖြစ်မနေကုကိုကုတဲ့နေဒါပေမဲ့လေအများစုကဆင်းရဲကြတယ်တောမှနေတယ်သူတို့တွေကမလာနိုင်ကြအောင်ကျမတို့ကတော့ဟိုလာစီကျင်နေမြန်မာနိုင်ငံဆရာဝန်အတင်းတွေကလည်းအဲဒီလူမျိုးလူနာမျိုးကိုလာဖို့လမ်းစီကအစားနေဖို့စီကအစားပံ့ပိုးပေးနေတယ်နောက်ဆုံးကျမရှိဆက်တွယ်လေးရတယ်အဲကျမတို့နေနဲ့လမ်းစီနေစီစားစီကိုဂျန်တဲ့စီဒီပါပြီးပြီးတော့ကုတာပေးမှဖြစ်ပါတယ်တချို့ပြည်နယ်နဲ့တိုင်းပြည်မှာဒီယောဂကွဲစိတ်ကုဆရာဝန်အဓိကထားပြီးကျမတို့တာဖာမီယံနဲ့ပူပေါင်းပြီးခွဲပါတယ်ဒီနယ်နဲ့တိုင်းနယ်မှာလည်းအဲ့လိုဆရာကြီးရှိရင်ကုသလို့ရပါတယ်အဲ့ဒီလူနာတွေကိုကျမတို့ရှိကိုသိစေခြင်းနဲ့ပေါ့ဒီဟာကိုကုလို့ရတယ်ဆိုတာနောက်ချောင်းဆိုးလို့ဆီယူတယ်ဟတ်ချူလို့ရတယ်ဆီယူတယ်ဆိုတော့ယောဂပါကြတော့ဖြစ်ရတဲ့အကြောင်းရင်း၃မျိုးဖြစ်နိုင်တယ်လीအဲ့တော့အဲ့ဒါတွေကိုခွဲခြားသိဖို့စက်ပစ္စည်းနဲ့စစ်ဆေးရတယ်အဲ့ဆက်ပစ္စည်းကဘုံမျိုးသမီးစီယုံကြီးမှလည်းအခုဆိုရှိနေပါပြီ။အဲ့ဆက်ကြီးเนี่ยကျမတို့ကတေချာဖြစ်စီပြီးတော့လိုအပ်တဲ့ကုထုံးတွေလုပ်ပြီးလို့ရနေ
ပြီ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။ကျမရေခဏကိုအခုလိုကြာသာပရိနေညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင
်။ Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolution.
ညီမနဲ့နိုင်ငံတကာငွေကြေးရေးဈေးကွက်အလုတ်အကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ကြာတာပရိနေညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်မြမအရေးသုံးသပ်ချက်မှာတော့အကြီးစားရေအားလျှက်စစ်စီမံကိန်းဟာပြည်သူအကျိုးစီးပွားကိုအထောက်အကူမပြုနိုင်တဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်။
တောင်ရင်မြစ်ပေါ်မှာရေအားလျှက်စစ်စက်ရုံကြီးတွေတိဆောက်ပြီးတရုတ်နယ်ထိုင်းကိုဓာတ်အားရောင်းဖို့ရွယ်တဲ့စီမံကိန်းကိုရပ်ဆိုင်ပြီးအသေးအချာဆန်းစစ်ဖို့တရုတ်နယ်မြန်မာအစိုးရကိုမြမမြစ်ချောင်းကွန်ရဲ့အဖွဲ့ကဇန်နဝါရီလ16ရက်နေ့ကပန်ချထားပါတယ်။ပန်ချွာတာကိုဒေသခံပြည်သူ6000ကျော်နဲ့အရသာအဖွဲ့အစည်း130ကျော်ကလက်မှတ်ထိုးပါတယ်။ရှမ်းပြည်နယ်မှာရေအားလျှက်စစ်5ခု၊ကရင်ပြည်မှာတစ်ခု၊ကရင်ပြည်နယ်မှာတစ်ခုတိဆောက်မဲ့စီမံကိန်းဖြစ်ပါတယ်။ဒါရင်မကားသေးပါဘူးမြေဆုံဆဲစီမံကိန်းကိုရပ်ဆိုင်ထားပြီးမြချီဝေဝူဆော့ဖီဇော်ခေါလန်ဖူးနဲ့ရင်းနံမှာရရက်စစ်ထုတ်ယူဖို့တရုတ်စွမ်းအားကုမ္ပဏီနဲ့ဘိမ့်ဘရင်လော်ဆစ်ဟန်တီထောင်တဲ့အေရှားဝေါ့ကုမ္ပဏီကိုလုတ်ခွင့်ပေးထားပါတယ်ရွှေလီမြစ်ကနောင်ဖနဲ့ကရင်ပြည်နယ်ဟာကြီးဆယ်ကူတော့တရုတ်နဲ့ထိုင်းကတိဆောက်ဖို့ရည်ရွယ်ပါတယ်ရွာသိမ်းနဲ့တာပိန်နှစ်အပါအဝင်ရရက်စစ်စက်ရုံ30ကျော်တိဆောက်မဲ့စီမံကိန်းကြီးဖြစ်ပါတယ်
တန်လင်းမြစ်အထက်ပိုင်းကွန်းလုံမှာရေအားလျှက်စစ်တည်ဆောက်ဖို့ဟန်နာဂျီတရုတ်ကုမ္ပဏီနဲ့ဥလော်စစ်ဟန်ရဲ့အေရှားဝေါ့ကုမ္ပဏီကိုလွန်ခဲ့တဲ့မေလကလုခွင့်ပေးပါတယ်။မီဂါဝတ်1400ရှိတဲ့ရေအားလျှက်စစ်စက်ရုံတည်ဆောက်ပြီးအနှစ်40သုံးပြီးမှဗမာအစိုးရလက်ကိုလွှဲပြောင်းမဲ့စီမံကိန်းဖြစ်ပါတယ်။ကွန်းလုံကထုတ်တဲ့လျှက်စစ်ဓာတ်အား10000ကိုင်နှုန်းကိုဗမာအစိုးရအလကားရပြီး90000ကိုင်နှုန်းကိုဟန်နာဂျီနဲ့အေရှားဝေါ့ကုမ္ပဏီတွေကရမှာဖြစ်ပါတယ်။10000ကိုင်နှုန်းထက်ပိုပြီးလိုချင်ရင်ကုမ္ပဏီတွေစီကဝယ်ယူရပါလိမ့်မယ်။ Asia World နဲ့တရုတ်ကုမ္ပဏီတွေဖက်ဆက်လုခွင့်ရတဲ့ရေအားလျှက်စစ်စီမံကိန်းပေါင်း9ခုလောက်ရှိပါတယ်။ Asia World ပိုင်နဲ့တောက်ရခတ်နှစ်ကလျှက်စစ်ဓာတ်အားကိုအစိုးရကပြန်ဝယ်နေရပါတယ်။ငွေမဲခဝါချရာမှာထင်ရှားတဲ့ဥအိုက်ထွန်းရဲ့ရွှေတောင်ကုမ္ပဏီကိုလည်းရေအားလျှက်စစ်ထုတ်လုခွင့်ပေးထားပါတယ်
။ဥအောက်တောင်ရဲ့သားတွေပိုင်နဲ့ IGE ကုမ္ပဏီကလည်းတရုတ်ကုမ္ပဏီနဲ့တွဲပြီးရေအားလျှက်စစ်တည်ဆောက်ခွင့်ရထားပါတယ်။ငွေရင်းတောင်တင်းမှာသာရေအားလျှက်စစ်မှာပါဝင်နိုင်တယ်မို့မြန်မာဘက်ကကုမ္ပဏီတွေရဲ့ချမ်းသာကြွယ်ဝမှုကိုကမ္မနိုင်ပါတယ်။ဗိုလ်ချုပ်မှုကြီးတွေရဲ့ကောင်းမှုကြောင့်ဘိမ်းမောင်ကိုတပြည့်လဲကိုကန်တရုတ်ဦးလော်စစ်ဟန်နဲ့ဦးအောင်ထွန်းဟာအချမ်းသာဆုံးပုဂ္ဂိုလ်တွေဖြစ်လာပါတယ်။အခုတော့ Asia World ကုမ္ပဏီကိုဦးလော်စစ်ဟန်ရဲ့သားစတီဖန်လော့ကိုဦးထွန်းမြင့်နိုင်ကဦးဆောင်နေပါတယ်။သမ္မတဦးသိန်းစိန်ရဲ့တရုတ်ပြည်ခရီးမြန်စကားမြန်လုပ်ပြရတဲ့အထိဦးထွန်းမြင့်နိုင်ဟာအစိုးရယုံကြည်မှုကိုရထားသူဖြစ်ပါတယ်။ဝင်းမေကွန်ဒုတိယအများဆုံးပေးဆောင်သူဟာ Asia World ဖြစ်ပြီးဦးအိုက်ထွန်းရဲ့ရွှေတောင်ကုမ္ပဏီကတတိယအများဆုံးပေးဆောင်သူဖြစ်ပါတယ်
။လျှက်စစ်စွမ်းအားဝန်ကြီးဌာနက2013ဇူလိုင်မှာထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာရေအားလျှက်စစ်စက်ရုံ20၊ဓာတ်ငွေ3စက်ရုံ10ခုနဲ့ကြောင်မီးသွေး3ဓာတ်အားစက်ရုံတစ်ခုစုစုပေါင်း30ခုရှိပါတယ်။ဒီဓာတ်အားစက်ရုံ30ခုဟာမီဂါဝတ်3900ပဲထုတ်နိုင်ပါတယ်။မိသားစု2တန်းကျော်သို့မဟုတ်လူဦးရေရဲ့30ရာခိုင်နှုန်းသာလျှက်စစ်ဓာတ်အားသုံးနိုင်တဲ့သဘောဖြစ်ပါတယ်။မြန်မာလျှက်စစ်စွမ်းအားသုံးဆမှုနှုန်းဟာအာဆီယံနိုင်ငံထဲမှာအနည်းဆုံးဖြစ်ပါတယ်။လျှက်စစ်စွမ်းအားမီဂါဝတ်တိုးမြင့်တဲ့စီမံကိန်းကိုပုဂ္ဂလိကကုမ္ပဏီတွေကအကောင့်ထဲပုံမှာဖြစ်ပါတယ်။ဒါပေမဲ့တရုတ်သို့မဟုတ်ထိုင်းနဲ့ဖက်ဆက်လုပ်တဲ့ကုမ္ပဏီတွေဟာသူတို့ထုတ်လုပ်တဲ့လျှက်စစ်ဓာတ်အားကိုတရုတ်နဲ့ထိုင်းနိုင်ငံကိုရောင်းစားဖို့အရွေကြပါတယ်။ဒါကြောင့်အကြီးအစားရေအားလျှက်စစ်စက်ရုံတွေတည်ဆောက်တဲ့စီမံကိန်းဟာပြည်တွင်းစွမ်းအင်ဖူလုံရေးနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်
။ အကြီးစားရေအားရစစ်စီမံကိန်းဟာသဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေကိုအနည်းနဲ့အများထိခိုက်စေပါတယ်။သဘာဝဓာတ်ငွေကိုလည်းထိုင်းနဲ့တရုတ်ကိုရောင်းစားနေတဲ့အတွက်ပြည်တွင်းမှာမလောက်မငှဖြစ်နေပါတယ်။ထုတ်တဲ့ဓာတ်ငွေ14ရာခိုင်နှုန်းသာပြည်တွင်းမှာသုံးနိုင်ပါတယ်။တကယ်လိုအပ်တာက30ရာခိုင်နှုန်းပါ။ဓာတ်ငွေကိုနိုင်ငံခြားပို့ပြီးရေအားရစစ်ကိုလည်းနိုင်ငံခြားကိုရောင်းစားမယ့်သဘောဖြစ်ပါတယ်။ပြည်တွင်းဖူလုံရေးကိုရည်ရွယ်တယ်ဆိုရင်အသေးစားရေအားရစစ်တိစောက်တာကအကျိုးရှိကြောင်းကုလသမဂ္ဂစစ်မှုတိုးတက်ရေးအဖွဲ့နဲ့အပြည်ပြည်ဆိုင်ရာအသေးစားရေအားရစစ်အဖွဲ့တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရစစ်တအားမရသေးတဲ့နေရာတွေဟာမဟာဒလိုင်းစနစ်မှာမပါသေးတဲ့ဒေသတွေဖြစ်လို့ပြည်တွင်းစားသုံးသူတွေကိုမိပေးခြင်းနဲ့ဆိုရင်ရေအားရစစ်အသေးစားတိစောက်တဲ့နယ်လို့အရက်ဖက်အဖွဲ့အစည်းတွေကမြင်ကြပါတယ်။တမ်းပြည်မှာလျှက်စစ်တအားချိုးတဲ့နေတုန်းအကြီးစားရေအားလျှက်စစ်စက်ရုံတွေတိစောက်ပြီးထွက်လာတဲ့လျှက်စစ်တအားကိုနိုင်ငံခြားရောင်းစားဖို့ရွေလာတမ်းပြည်ရဲ့အကျိုးစီးပွားကိုလစ်လျူရှိရာရောက်ပါတယ်ခင်ဗျာ
ဥောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ DKBA တပ်ဖွဲ့ကနေအစိုးရစစ်တပ်နဲ့ပူးပေါင်းပြီးကိုကန့်ဒေသတိုက်ပွဲမှာ DKBA တပ်ဖွဲ့ကနေတွားရောက်တိုက်မယ်ဆိုတဲ့သတင်းဟာမဟုတ်မမှန်ကြောင်းကို DKBA ဘက်ကနေညင်းဆိုခဲ့ပါတယ်။အစိုးရစစ်တပ်နဲ့တိုင်းဒေသတပ်ပေါင်းစုရဲ့တိုက်ပွဲကြောင့်မွန်ဂိုမျိုးနယ်ကရွာသား900ခန့်ဟာတရုတ်နယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတာနဲ့ကိုကန့်တိုက်ပွဲအတွင်းတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေကနေပါဝင်ကူညီတိုက်ခိုက်ပေးနေတယ်လို့အစိုးရဘက်ကပြောဆိုချက်အပေါ်တိုင်းဒေသတွေဘက်ကဘယ်လိုအမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ DKBA တပ်ဖွဲ့ကနေအစိုးရစစ်တပ်နဲ့ပူးပေါင်းပြီးကိုကန့်ဒေသတိုက်ပွဲမှာတွားရောက်တိုက်မယ်လို့လူမှုမီဒီယာကွန်ရက်တွေတဲ့တည်င်းထွက်ပေါ်လာတဲ့အပေါ်မှာမဟုတ်မမှန်ဝါဒဖြန့်မှုဖြစ်တယ်လို့ DKBA ကညင်းဆိုထားပါတယ်အခုပေါ်ထွက်နေတဲ့တည်င်းဟာ DKBA နာမည်ပြက်အောင်ဖန်တီးထားတဲ့ကောလာဟာလတည်င်းလို့ DKBA စစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်စောမောတိုကပြောပါတယ် DKBA ကနေအင်အား1500နဲ့ကိုကန့်စစ်မြေပြင်စစ်ကူသွားမယ်ဆိုတော့မဟုတ်မမှန်ထွက်ပေါ်လာတဲ့တည်င်းနဲ့ပတ်သက်ပြီးပြည်သူများနဲ့အတူဖွဲ့အစည်းအသီးသီးတို့ကနားလည်မှုမလွဲကြဖို့အတွက်ဖေဖော်ဝါရီလ22ရက်နေ့ရက်စွဲနဲ့ DKBA ကလိုထူဝါဗျူဟာမူဗိုလ်မှူးချုပ်စောကျော်တက်ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမွန်ကိုမြို့နယ်အတွင်းရှိအစိုးရစစ်တပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA ရဲ့ပါဝင်တပ်ပေါင်းစုတို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့ရွာသား900ကျော်ထွက်ပြေးတိမ်းရှောင်နေရပါတယ်။တံတွင်မြေအနောက်ဘက်ချမ်းမွန်ကိုမြို့နယ်ထဲကကျေးရွာရှိရွာခန့်ကရွာသားတွေဟာဖေဖော်ဝါရီ20ရက်နေ့ကစပြီးတရုတ်မြန်မာနယ်စပ်ခရုံခရက်မှာခိုလုံနေရပြီးစားဝတ်နေရအခက်ခဲကြုံတွေ့နေရတယ်လို့မူဆဲခရိုင်အတွင်းကချင်နှစ်ချင်းခရိယန်အဖွဲ့ချုပ် KPC စစ်ပြေးဒုက္ခတဲ့များကယ်ဆယ်ရေးအဖွဲ့တာဝန်ခံဆရာဆွမ်ရပရန်ဆန်ကပြောပါတယ်အဲ့ဒီစစ်ပြေးဒုက္ခတဲ့တွေကိုတရုတ်အစိုးရကလက်မခံလို့မြန်မာတရုတ်နယ်စပ်ခရုံခရက်မှာပဲခိုလုံနေရတယ်လို့သူကပြောပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကင်ဒေတာမှာမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA အပါအဝင်တန်းတပ်မတော် TNLA နဲ့ရခိုင်တပ်မတော် AA တို့ပူးပေါင်းတိုက်ပွဲတွေကြောင်းတရုတ်နိုင်ငံကိုစစ်ပြေးဒုက္ခတဲ့3တောင်းကျော်ထွက်ပြေးသိမ်းရှောင်နေရတယ်လို့သိရပါတယ်
ကချင်ပြည်နယ်အတွင်းရှိတနိုင်းဒေသခေါ်ဟူကောင်းချိန်ဝမ်းဒေသမှာကချင်လူထုအခြေပြုအဖွဲ့တွေကနေဖေဖော်ဝါရီလ14ရက်နေ့ကနေလကုံအထိစီမံကိန်းအနေနဲ့မြစ်ကြီးနာဝိုင်းမော်မိုးကောင်ဖက်ကန်နဲ့တနိုင်းဟူကောင်းဒေသခံတွေပူးပေါင်းပြီးပထမဆုံးအကြိမ်အနေနဲ့ဘိန်းခင်းတွေကိုစတင်တိုက်ဖြတ်နေကြပါတယ်တနိုင်းခေါ်ဟူကောင်းချိန်ဝမ်းဒေသကနေအဝတ်ဘိန်းခေါ်ပိတ်ဘိန်းတွေဟာကချင်ပြည်နယ်တပြည်လုံးကိုဖြန့်ဝေနေပြီးအထွတ်နှုံးတွေတစ်နှစ်ထက်တစ်နှစ်တိုးလာတဲ့အတွက်အခုလိုတိုက်ဖြတ်နေရတာ Paralu, Painter Pierre Simangima, Pawine, Tanindi Daga, the Mark Muro Sansia, no Uka, Piovare, Dabin, Kachimpine to Kuloma, Muyasiwago, at the US, Sananigani, at the Nazi, Dati, Tonsu Nebi, Kachinunga, Chose, Yakanon Joha, Muyasi, Jijun, Pinija, Relo, Sia, no Uka, Piovare.
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကတရုတ်နိုင်ငံကိုတည်တန်းထားတဲ့ကက်စပိုက်လိုင်းကြောင်းတစ်လျှောက်ကရှမီရီဖုံပြီးပြက်စီးသွားတဲ့လေယာဉ်တွေရောဂျီပီဖို့လေတမားတွေကမြို့နယ်တွေအုပ်ချုပ်ရေးမှုရုံးကိုတွားရောက်တောင်းဆိုခဲ့ကြပါတယ်။ကြောက်ဖြူမြို့နယ်မလကျွန်းကန်တီပြားတဲတပြုတ်တောင်စားတဲ့ခြေရွာဆင်းနေရွာကလေတမား 50ခန့်ကတီလာဆက်9ရက်မှာတွားရောက်တောင်းဆိုခဲ့တာပါ။လေတမားတွေကိုတူးမြို့နယ်အုပ်ချုပ်ရေးမှုအပါဝင်ခရိုင်ဆင့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုမှာရောဂျီပီဖို့အတွက်စည်ရင်းတွေကိုအထက်ကိုတင်ပြထားပြီးဘယ်တော့ပေးမယ်ဆိုတာအာမမခံနိုင်ဘူးလို့ပြောဆိုလိုက်တယ်လို့ပြားတဲခြေရွာကလေတမားတူကပြောပါတယ်။
မွန်ပြည်နယ်အတွင်းမှာတော့လာမယ့်မတ်လ3ရက်နေ့ကနေစပြီးနှစ်ထောင်စံငါအထွေထွေရွေးကောက်ပွဲမှာပါဝင်မဲထင်နိုင်မဲ့အခြေခံမဲဆန္ဒရှင်စည်းရင်းကိုစပြီးပြုစုတော့မှာဖြစ်ပါတယ်။ဒီလိုမဲဆန္ဒရှင်စည်းရင်းပြုစုတဲ့နေရာမှာတော့အထွေထွေအုပ်ချုပ်ရေးမှုတွေကောက်ထားတဲ့စည်းရင်းကိုအခြေခံပြီးပြုစုသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရဲ့ဒုတိယညွှန်ကြားရေးမှူးဦ တည်တံ့ပြန်ပြီးစီးရင်သွင်းသွားမယ်လို့ကော်မရှင်ကဆိုပါတယ
်အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်ရှမ်းပြည်နယ်မြောက်ပိုင်းကိုကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းတိုက်ပွဲတွေမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကနေပါဝင်ကူညီတိုက်ခိုက်ပေးနေတယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့ဖေဖော်ဝါရီလ21ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကနေရှင်းလင်းပြောကြားခဲ့ပါတယ်။အခုလိုအစိုးရဘက်ကဆွတ်ဆွဲပြောဆိုလိုက်တဲ့အပေါ်တိုင်းသားတွေဘက်ကရောဘလို့တုံ့ပြန်မှုတွေရှိခဲ့ပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာစီရေပရိပက္ခအတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေပါဝင်ပတ်တက်နေတဲ့ဆိုတဲ့တပ်မတော်ရဲ့ဆွဆဲချက်အပေါ်ရှမ်းပြည်တပ်မတော် SSPP SSA အနေနဲ့စီရေအရပါဝင်ကူညီတာမျိုးမရှိတဲ့အတွက်ပြန်လည်ရုပ်သိမ်းပေးဖို့တမဒဦးတိန်စိန်ထံစာရေးတောင်းဆိုထားတယ်လို့အဖွဲ့ရဲ့ထွေထွေတွင်ရေးမှူးပုံမူကြီးခွန်ဆန်ကပြောပါတယ်
ကျွန်တော်တို့နေမြေမှာကျွန်တော်တို့ဟာရရှိထားတဲ့အတိတ်ခရစေးရေးကိုမပြတ်ပြားစီရေးအတွက်ကျွန်တော်တို့တနိုင်ဆုံးကြိုးစားပြီးတော့ထိန်းသိမ်းနေပါတယ်။နိုင်ငံရေးတူဆူဆွေးနွေးရေးကိုလည်းကျွန်တော်တို့ကဝေါ်လင့်တောင်းတနေပါတယ်။သူတို့ကဆွဆဲထားတာလေကျွန်တော်တို့ကမဟုတ်ပါဘူး။ကျွန်တော်တို့မရှိပါဘူး။ဒီလိုမှလေဆွဆဲပေါ်ပြတဲ့ကိစ္စတွေဟာလက်ရှိကျွန်တော်တို့ဒီနယ်တူဝင်ကြီးမှုတိဆောက်ဒီကိစ္စနဲ့အမျိုးသားပြောင်းရေးပြည်ညရေးပေါ်ဆောင်နေတဲ့အပေါ်တွေကိုအားကြီးကြီးကဲရှိပါလေ။
ပလောင်ခေါ်တားအမျိုးသားလူမျိုးရေးတပ်မတော် TNL ရဲ့ထွေထွေတွင်ရင်မှုမိုင်းပုံးကြော်ကတော့အစိုးရကနေအကြမ်းဖက်တဲ့နီးနဲ့ပြည်တနာကိုဖြည့်ရှင်းခဲ့လို့မဟာမိတ်အချင်းချင်းပူးပေါင်းကူညီတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်
ဒီဆိုဆွေးနွေးတဲ့နီးလမ်းနဲ့မဟုတ်ဘဲနဲ့အကြမ်းဖက်ဖြည့်ရှင်းခဲ့လို့ဥမဆက်တဲ့အကျိုးဆက်တွေဒီလိုဖြစ်ခဲ့တယ်။ဥပုံကြရှင်တို့ကိုကအဖွဲ့အနေနဲ့လည်းကိုဒီတာပြန်ဖို့ကိုဟိုဆွေးနွေးကြီးရင်းတော့လည်းအစိုးရဘက်ကအတိအမှတ်ပြုလို့ဒီလိုကျွန်တော်လက်နက်ကိုင်တပ်ဖွဲ့တွေစုစည်းပြီးတော့မှပြန်ရတဲ့ကိစ္စဖြစ်တယ်။အဲဒါကကျွန်တော်မဟာမိတ်အချင်းချင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တာဝင်လက်ရှိတယ်လို့လည်းလိုအပ်လို့ကျွန်တော်တို့ပူးပေါင်းဆောင်ရွက်တာဖြစ်တယ်
။လက်ရှိအနေထားအရတန်းတူခွင့်ရင်းနဲ့ကိုပိုင်ပြတန်းခွင့်တွေမရလို့လက်နက်ကိုင်တိုက်ပွဲဝင်ရတာဖြစ်တယ်လို့ကိုကန်တပ်ဖွဲ့တွေတွင်ရေးမှူးထွန်းမြတ်လင်းကပြောပါတယ်။
ကျွန်တော်တိပင်တိုင်းနာဖွဲ့စည်းနေတဲ့သူပါပဲခင်ဗျဒီဒေတာအနေနဲ့ပြောရင်တကစ်ကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာတန်းတူရေးလို့ကိုပိုင်ပြထန်းခွဲလို့အဲ့ဒါတွေရလို့ပါခင်ဗျအကောင်းဆုံးကတော့ကျွန်တော်1989ခုနှစ်မှာသူတို့နဲ့ငင်းချင်းရေး agreement ရတာရှိတယ်အဲ့တော့အချိန်လေးရောက်ရင်တော့အကောင်းဆုံးပါဆိုတ
ော့ဥဖုံကြားရှင်ဦးဆောင်နဲ့ကိုကောင်အဖွဲ့ဟာ1989ခုနှစ်ကပထမဆုံးအပြည့်ရလို့အထူးဒေတာတေးလို့အမည်ရပါတယ်ဒါပေမဲ့2009ခုနှစ်မှာဆိုးရနေတဲ့ခြားဆောင်တပ်တွင်ကိုလက်မခံလို့အင်အားတုံတိုက်ခိုက်ခံရပြီးနေရာမှဆွန့်ခွာခဲ့ရပါတယ်6နှစ်ခန့်တင်းရှောင်ရင်အားစုဆောင်ရင်းနေရက်ကိုပြန်လဲအခြေချဖို့ကြိုးစားရမှာတိုက်ပွဲတွေပြန်လဲဖြစ်ပွားလာရတာဖြစ်ပါတယ်တိုက်ပွဲတွေကြောင့်ပြည်မဲ့ဒေတာခန္တရာကျော်တေဆုံးပြီးနှစ်ဖက်ကြဆုံမှုလည်းအများအပြားရှိနေတယ်လို့သိချင်နေပါရှိတဲ့ဒေတာခန္တွေလည်းစစ်ပြေးဒုက္ခတဲ့အဖြစ်နေရက်ကိုဆွန့်ခွာထွက်ပြေးတင်းရှောင်နေရပါတယ်
ဆက်ပြီးတော့ချင်းလူမျိုးတွေအတွက်ချင်းမျိုးသားနေဟာ69နှစ်ကျင်းမြောက်ကြောက်ရောက်ခဲ့ပြီးဖြစ်ပေမဲ့မြို့မှန်ထားခဲ့ကြတဲ့ဒီမိုကရေစီအုပ်ချုပ်မှုနဲ့ကိုပိုင်ပြဌာန်းခွင့်တွေကိုမရရှိကြသေးသလိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်တက်ရောက်ခဲ့တဲ့ဒီနေ့ရဲ့ချင်းမျိုးသားနေဟာလည်းအနှစ်သာရကိုပုံဖော်နိုင်ခြင်းမရှိဘူးလို့ချင်းဒေသခံတွေရဲ့ပြောဆိုမှုတွေကလည်းရှိ
ောက်လာခဲ့ပေမဲ့လည်းမြုံမှန်းခဲ့တဲ့ပြည်내တွင်ကိုပိုင်ဆုံးဖြတ်ချက်ချနိုင်တဲ့အခွင့်အာဏာမရရှိဘူးလို့ချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့အသွင်မှုစလိုင်းဂျက်ဖစ်ထောင်ကပြောပါတယ
်ဒီမိုကရေစီသူတို့ရှိနေတဲ့ခုအချိန်လည်းကတော့တမတော်ကပြည်တော်ပဲရှိနေတဲ့သဘောဖြစ်နေတယ်လေဖြစ်နေတယ်မှာသူတို့ရှိအနည်းဆုံးအနေနဲ့ဒါသဝန်ကြီးချုပ်ကိုချင်းတို့ချုပ်ကရွေးချယ်နိုင်တဲ့အချိန်ဒါသူတို့ကချင်းကကတော့အောက်ချုပ်ရေးနဲ့ဥပဒေပြုရေးအိုင်မှာသူတို့ရှိနေတယ်နောက်ကျတော့ချင်းတို့မျိုးတွေကပုံချနိုင်တဲ့ဒီပြည်ရဲ့အပိုင်းတွေကိုသူတို့မျိုးကပုံဆုံးဖြတ်နိုင်တဲ့အချိန်တွေရှိဖို့လိုတယ်လေ
ဒါအပြင်ဒီမိုကရေစီအုပ်ချုပ်မှုနဲ့ကိုပိုင်ပြသန့်ခွင့်တွေရရှိဖို့လိုအပ်နေသေးတယ်လို့လည်းစလိုင်းကျောက်ဝစ်ထောင်ကပြောပါတယ
်ကျွန်တော်တို့မျိုးရဲ့မြင့်ကကြီးမှာကိုမင်းကြီးဖြန့်ပြနေတဲ့အဆင့်တစ်ခုတော့ကျွန်တော်ရရှိဖို့လိုတယ်လေဒီကဖက်ဒရယ်ကကျွန်တော်ဖက်ဒရယ်လို့ပြောတဲ့ခါမှာလည်းတိတော်စုနဲ့မှကျွန်တော်လက်မထိုးတဲ့ပုံစံမျိုးတော့တဲ့ဖက်ဒရယ်ကအခြေခံတော့သူတဲ့စကလုံးတွေပါပြီးပုံတဲ့ဟာမျိုးတွေဖြစ်တဲ့နောက်ဖက်ဒရယ်ဒီတော်စုနိုင်ငံစစ်စစ်ကိုကျွန်တော်အရင်နဲ့ကျွန်တော်လိုအပ်ပါတယ်
ချင်းပြည်နယ်ဆိုရဖွဲ့ကနေပရမဆုံးကျင်ကမကထာပြုပြီးကြီးမှုချင်းပါခဲ့တဲ့ဟာခါမျိုး68ကျင်းမြောက်ချင်းမျိုးရနေခန္ဓာဟာအစိုးရအကြီးအကဲတွေလူချက်ဖြစ်အောင်ကျင်းပချင်းတာဖြစ်ပြီးချင်းမျိုးရနေရဲ့အနှစ်သာရကိုပုံပေါ်နိုင်ခြင်းမရှိဘူးလို့ဟာခါမျိုးတချင်းလန်ပို့စ်အက်ဒီတာဆလိုင်းဟောလီကအခုလိုပြောပါတယ်
ဒီလိုတော့ပထမအဆုံးချင်းချအမျိုးသားနဲ့လောက်ပေးတဲ့ဟာဖြစ်တယ်။ဘတ်ဂျက်ဒီလေ300,000လောက်သူတုံးထားတာ။ဒီနေ့အစိုးရကကိုယ်ပြည်တော်လောက်ထားပေမဲ့ကိုယ်ဖြစ်ချင်တဲ့အတိုင်းပဲကျွန်တော်လောက်ချင်တဲ့အတိုင်းပဲကျွန်တော်လောက်တဲ့ဒီအမျိုးသားရှိရှိရှင်းအမျိုးသားလေးကိုဒီကရန်လုံးဝပုံရဖို့
ဒီနေ့ချင်းပါခဲ့တဲ့ချင်းမျိုးရနေ့မှာနိုင်ငံတော်သမ္မတဦးသိန်းစင်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။ချင်းမျိုးရနေ့ဟာ1948ခုနှစ်မြေရှင်ပရိသတ်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းဖို့ချင်းပြည်သူ 9,000 ကျော်ပါဝင်တဲ့ဖလန်းညီလာခံကနေဆုံးဖြတ်ချက်အရစတင်ပေါ်ပေါက်လာခဲ့တာပါ။ရခိုင်မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာချင်းမျိုးရနေ့ကျင်းပခွင့်ပိတ်ပင်ခြင်းခံရပြီးသမ္မတဦးသိန်းစင်ဆိုရတဲ့တက်လာတဲ့နောက်ပိုင်း2012ခုနှစ်ကနေစပြီးတော့ချင်းမျိုးရနေ့ဖြစ်တရားဝင်ကျင်းပခွင့်ပြန်လည်ရရှိလာခဲ့တာဖြစ်ပါတယ်။
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။အစိုးရစစ်တပ်နဲ့ပူးပေါင်းပြီးကိုကန့်ဒေတာတိုက်ပွဲမှာ DKBA တပ်ဖွဲ့ကနေတွားရောက်တိုက်မယ်လို့သတင်းထွက်ပေါ်လာတဲ့အပေါ်မှာမဟုတ်မမှန်ဝါဒဖြန့်မှုဖြစ်တယ်လို့ DKBA ကညှင်းဆိုခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမွန်ကိုမြို့နယ်အတွင်းရှိအစိုးရစစ်တပ်နဲ့တိုင်းရင်းသားတပ်ပေါင်းစုတို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသား900ခန့်တရုတ်နယ်စပ်ကိုထွက်ပြေးတင်းရှောင်နေရပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကန်တာကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်မနေ့ပိုင်းတောက်ကြနေမနေ့ဖက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေကိုအစိုးမတတ်ခင်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကတက်လက်ကြီးညာပေးပါဦးမယ်ရှင်
မြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကင်တပ်ဖွဲ့တွေကြားဒီကနေ့ကြာသပတေးနေ့မှာလဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်။ဒီကနေ့မနေ့9နာရီကစတဲ့တိုက်ပွဲကအခုချိန်ထိဆက်လက်ဖြစ်ပေါ်နေတယ်လို့ NMDA ကိုကန့်တပ်ဖွဲ့ပြောခွင့်ရဦးထွန်းမြန်းလင်းက VOA ကိုပြောပါတယ်။နေပြည်တော်ကထုတ်ပြန်တဲ့သတင်းမှာတော့ဒီကနေ့မနေ့ပိုင်းကလောက်ကင်နီမန်ချူးကြီးရွာနာမှာတပ်မတော်စစ်ကြောင်းနဲ့ကိုကန့်လက်နက်ကင်တပ်တွေကြားရင်ဆိုင်တိုက်ပွဲဖြစ်ပွားပြီးကိုကန့်လက်နက်ကင်တွေဘက်ကဆုတ်ခွာသွားရမှုလိုက်လံတိုက်ခိုက်နေရတယ်လို့ဖော်ပြပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာ IS Islamic စစ်တွေးကြွတွေပြန်ပြီးဆွဲသွားတဲ့ဒေသခံခရီးယန်ဘာသာဝင်ပေါင်းအနည်းဆုံး220ရှိသွားပြီလို့ Britain ချိတ်ဆိုင်စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ IS တွေကသူတို့ထိန်းချုပ်ထားတဲ့ Hasaka ပြည်နယ်မှာပြီးခဲ့တဲ့3ရက်အတွင်းလူတွေကိုလိုက်လံဖမ်းဆီးနေတယ်လို့လူခွင့်အဖွဲ့ကပြောကြားခဲ့တာပါ။တစ်ချိန်တည်းမှာပဲ IS Islamic စစ်တွေးကြွတွေရဲ့ဗီဒီယိုခွေတွေထဲမှာမျက်နှာဖုံးဆက်ထားတဲ့ခေါင်းဖြတ်တပ်သူစစ်သွေးကြော်ကိုဖော်ထုတ်ပြောဆိုနိုင်ပြီလို့သတင်းတွေမှာဖော်ပြကြပါတယ်။ဒါပေမဲ့လုံခြုံရေးဆိုင်ရာတာဝန်ခံတွေကတော့အတည်ပြုမပေးကြပါဘူး။ဂျီဟတ်၊ဂ Jihari Chonu Name Bihare, Gampia Taduha, Ayashi be Bridging Lidan Wedumo, Mohammed Mwasi Pime, Luchongjiang Tue, Tunga Jenriga, Piojare, Lucha Dabriniga, Tarinema, Popia Raba, Tabime, Tugu Mwazilu, Europa, Taulay Tarinja Goga, a Dima Pu Bebau. Russia Boma Danka Besamu Chamada. Ukraine and a ship and the voting jet
counted for Margo, Nang Lao Pibi, Tampan Engineer Garo, Nick Ivanot Pipare, a good Olympic season we go view in your mind season internet Samyana, Bami's dot VOA News dot Gomale Nasin Ninja Bare, Taja Nimina by season we go, Lime to meet at Thompson Lizard, Lizard Shitogani, Pan Yu Nasin Ninja Bare, we go Nasin Gejare at Jesu to Demare, Tota Shimanerwa, Yamaji do Pida Alum, Shun Lan Chami Java Zishin, Jama Kwanuga.
This program has come to you from the Voice of America, Washington.